Welcome to the Voice of America in Burmese.
Mingla ba shin 2020 ni January la 15 ye Buru ni VOA American tan ye nya bai season 2 ko American pi rang su myo raw Washington DC ga ni dai yai tholin pe ni ba bi. Line do meter 19 25 32 line lat meter 190 ro a pye VOA ye Facebook sa myat na VOA Burmese news ga ni pi lo le tholin chain na de pye ni na sin nai ja ba le shin.ကျမခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျမကတော့ဆုမြတ်မော်ပါရှင်အီရန်နျူကလ িয়ার သဘောတူညီချက်ရဲ့ရှေးရေးဟာဥရောပပေါ်မူတည်နေတယ်လို့အီရန်နိုင်ငံသားဝန်ကြီးကဒီကနေ့ပြောကြားလိုက်ပါတယ်အမေရိကန်သမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့ဒီမိုကရက်ပါတီကိုယ်စားလှယ်ရဲ့စကားဆက်ထိုးပွဲမှာနိုင်ငံသားရဲ့မူဝါဒဆေးရေးကိစ္စနဲ့ကျန်းမာရေးဆောင်ရှားမှုကိစ္စတွေကိုအခြေအနေစပင်တွေညှင်းခုန်ခဲ့ကြပါတယ်အခုလိုထိတ်တန့်သတင်းတွေကိုနားလောင်တဲ့အချိန်ညာပေးပါမယ်ရှင်
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မြင်မြန်ချက်တွေမှာပြီးခဲ့တဲ့ရက်တွေအတွင်းကော့တောင်းပင်လယ်ပြင်ကဖမ်းမိတဲ့လေစီးပြေမွတ်စလင်တွေကိုစီစစ်ပြီးမိသားစုတွေစီပြန်အပ်တာရှိသလို MVC ကတ်မရှိသေးသူတွေကိုလည်းကတ်တွေထုတ်ပေးထားပါတယ်။ကြားပြင်းနေတဲ့ခန္ဓာကိုဒီကနေ့တွားရောက်ခဲ့တဲ့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကနိုင်ငံတိုးတက်ဖွံ့ဖြိုးတည်ငြိမ်ရေးနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်
။ညင်ညွတ်မှုဆိုတာလည်းစိတ်ထဲကနေစတဲ့ကိစ္စပါပဲ။ညင်ညွတ်မှုရှိဖို့ဆိုလို့ရှိရင်ဓာတုညီများမှုရှိရမယ်။မိတ်ဆွေနဲ့ဦးစရာမိတ်ဆွေလို့ခေါ်နိုင်မှုအတွက
်ဒီသတင်းနဲ့အတူနေပြည်တော်ကတပ်ငယ်မရေမှုမှကလေးတငယ်အခွင့်အရေးချိုးဖောက်မှုနဲ့မှုခင်းရက်တက်ဖွဲ့ဝင်၃ဦးနဲ့လူမှုကွန်ရက်တစ်ခုကိုမြန်မာနိုင်ငံလွတ်လပ်သောရှေ့နေများတင်ကတရားစွဲဖို့အတွက်သမရရှိစီကိုရှောက်ထားလိုက်တဲ့အကြောင်းလည်းသိရမှာပါနောက်ပိုင်းမှာတော့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း100ကျော်ကိုလေ့လာသုံးသပ်ထားတဲ့လူကွန်ရေးအဖွဲ့ရဲ့2020ထုတ်စီရင်ခံစာအကြောင်းကိုလည်းပြောပြပါမယ်ရှင်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ဒီကနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့နန်းလောင်တို့ပြောပြပါမယ်ရှင
်2015ခုနှစ်ကရရှိထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်ရဲ့ရှေ့ရေးဟာဥရောပပေါ်မူတည်နေတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရက်ကဒီကနေ့ပြောကြားလိုက်ပါတယ်သဘောတူညီမှုထဲမှာအဓိကကန့်သက်ထားတဲ့အချက်တွေကိုအီရန်ကချိုးဖောက်နေတယ်လို့ပါဝယ်လက်မှတ်ထိုးထားတဲ့ဥရောပ၃နိုင်ငံကဆွဆွဲခဲ့ပြီးတဲ့နောက်မှာအီရန်ကအခုလိုတုံ့ပြန်လိုက်တာပါသဘောတူညီချက်ထဲမှာပါတဲ့စီးပွားရေးဆိုင်ရာကတိကဝတ်တွေအတိုင်းဥရောပနိုင်ငံတွေဘက်ကမလုပ်ဘူးလို့အိန္ဒိယနိုင်ငံမှာရောက်နေတဲ့အီရန်နိုင်ငံသားဝန်ကြီးဇာရက်ကဒီကနေ့ထပ်ပြောပါတယ်။ဥရောပနိုင်ငံတွေအနေနဲ့အီရန်စီကရေနံကိုအလုံအလောက်မဝယ်သလိုအီရန်နိုင်ငံတွေကစီးပွားရေးလုပ်ငန်းတွေနှုတ်ထွက်ကုန်တာကိုလည်းသူကထောက်ပြပါတယ်။အီရန်ဘက်ကစာချုပ်ပါကတိပြုထားချက်တွေကိုမလိုက်နာတော့ဘူးဆိုတာကိုဝန်ကြီးဇာရက်ကအတိအမှတ်ပြုပေမဲ့စာချုပ်ကနေနှုတ်ထွက်သွားတဲ့အမေရိကန်ရဲ့စီးပွားရေးအရာပိတ်ဆို့တံခါးမှုတွေရဲ့တက်ရောက်မှုတွေရှိနေတယ်ဆိုတာကိုအီရန်ရဲ့ပြောကြားမှုကိုဥရောပနိုင်ငံတွေဘက်ကလှစ်လျူရှုခဲ့တယ်လို့ထောက်ပြပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာအီရန်အနေနဲ့ဒေါ်လာဘီလီယံတန်းနဲ့ချီဆုံးရှုံးခဲ့တယ်လို့လည်းသူကဆိုပါတယ်စာချုပ်ထဲမှာနျူကလ িয়ার ဆိုင်ရာကန့်သက်ထားချက်အားလုံးကိုအီရန်ကဖောက်ဖျက်ခဲ့ပြီးတဲ့နောက်အီရန်ရဲ့လုပ်ရက်ဟာနျူကလ িয়ার လက်နက်မပြန်ပွားရေးမှပြင်ဆင်လို့မရတဲ့ပြဿနာတွေဆိုရင်စရာတွေရှိလာတယ်လို့ဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံပေါင်းပြီးတော့အင်္ဂါနေ့ကညညာချက်ထုတ်ပြန်ခဲ့ကြတာပါ2015ခုနှစ်မှာသဘောတူကြတဲ့ကတော့အဲ့ဒီနိုင်ငံဥရောပ၃နိုင်ငံအပြင်အီရန်တခါအမေရိကန်ရုရှားနဲ့တရုတ်နိုင်ငံတို့ကလည်းပါဝင်လက်မှတ်ထိုးခဲ့ကြပါတယ်။စာချုပ်အရအီရန်ဘက်ကနျူကလ িয়ার အရေးဆောင်ရွက်မှုတွေကိုရှော့ချကန့်သက်ရမှာဖြစ်တယ်လို့အီရန်ပေါ်အနောက်နိုင်ငံတွေဘက်ကပိတ်ဆို့တံခါးမှုတွေကိုရှော့ချပေးရမှာဖြစ်ပါတယ်။ဥရောပသုံးနိုင်ငံရဲ့ပူးတွဲကြေညာချက်ထဲမှာတော့အီရန်ပေါ်စီးပွားရေးအရတံခါးမှုတွေဖယ်ရှားပေးခဲ့တယ်လို့အီရန်နဲ့တရားဝင်ကုံသွယ်ရေးလုပ်ဖို့အတွက်အားပေးခဲ့တယ်လို့ဖော်ပြထားပါတယ်။
ဒီမိုကရက်တစ်ပါတီသမ္မတလောင်းတွေရဲ့စကားစစ်တိုးပွဲကိုစက်ပြိုရေးနယ်မြေဖြစ်တဲ့အိုင်အိုဝါပြည်နယ်မှာအင်္ဂါနေ့ကကျင်းပတာမှာကိုယ်စားလှယ်လောင်းတွေကြားထိတ်တိုက်တွေ့ခဲ့တာပါ။နိုဝင်ဘာရွေးကောက်ပွဲမှာ Republican သမ္မတ Donald Trump ကိုဘလို့အနိုင်ရအောင်လုပ်မလဲဆိုပြီးတော့ကိုယ်စားလှယ်လောင်းအစီအစီကတင်ပြခဲ့တာပါ။အမေရိကန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေနဲ့ပတ်သက်လို့ပြောဆိုရမှာတော့အီရတ်စစ်ပွဲဆင်နွှဲဖို့2000ခုနှစ်မှာ၆ခံမဲ့ပြေးခဲ့တဲ့သူ့သမ္မတဟောင်း Joe Biden ကို Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကဝေဖန်ထိုးနှက်ခဲ့ပါတယ်။2003ခုနှစ်မှာအီရတ်အပေါ်စစ်ပွဲဆင်နွှဲတဲ့ကိစ္စကိုစတင်တဲ့ဆန်နာစ်ကအမေရိကန်သမိုင်းတလျှောက်အဆိုးဝါးဆုံးနိုင်ငံခြားရေးမူဝါဒကိုမစ္စတာဘိုင်ဒန်ထောက်ခံခဲ့တယ်လို့ဝေဖန်ပါတယ်။အီရတ်ကိုတက်ခတ်ခဲ့တာမာယွန်းနဲ့လောရဖြစ်တယ်လို့နှစ်တွင်နဲ့ချီပြောဆိုလာတဲ့ဒုသမ္မတဟောင်းဘိုင်ဒန်ကတော့သူ့အမားကိုပြင်ဆင်တဲ့အနေနဲ့အီရတ်ပဋိပက္ခအဆုံးသတ်ရင်းနဲ့အီရတ်ရောက်အမေရိကန်တပ်ဖွဲ့ဝင်သိမ်းခွဲကိုနေရပြန်ခေါ်ဖို့လုပ်ကိုင်ခဲ့တယ်လို့တုံ့ပြန်ခြေပခဲ့တာပါ။အီရတ်စစ်ပွဲကိုဆန်ညင်ကြောင်ပြောဆိုခဲ့တဲ့မင်းနီဆိုတာပြည်နယ်အထက်လွှတ်တော်အမအေမီကလိုဘူချာကလည်းအီရန်ထိတ်တန့်တတ်မှုကာဆမ်ဆိုလီမနီကိုတပ်ဖြတ်ဖို့အမိန့်ပေးခဲ့တဲ့သမ္မတထရမ့်ဟာအမေရိကန်ကိုနောက်ထပ်စစ်ပွဲတရက်စီခေါ်သွားနေပြီလို့ပြောပါရယ်သမ္မတထရမ့်ကအရှေ့အလယ်ပိုင်းဒေသကိုအမေရိကန်တပ်ဖွဲ့တွေလက်တလုံးထပ်ပြီးတော့စီလုခဲ့ပေမဲ့လို့ဒီမိုကရက်သမ္မတ ကိုယ်စားလှယ်လောင်းတွေကတော့အဲဒီကအမေရိကန်တပ်ဖွဲ့တွေပြန်ခွန်မယ်လို့ပြောဆိုခဲ့ပါတယ
်။အမေရိကန်အောက်လွှတ်တော်ကသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲထားတဲ့ပုံမှန်တွေကိုအထက်လွှတ်တော်မှကြားနာစစ်ဆေးနိုင်ရေးလွှဲပေးတဲ့မတင်ကိုအောက်လွှတ်တော်မှဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။သမ္မတကိုပုံမှန်နှစ်ခုနဲ့တရားစွဲဖို့အောက်လွှတ်တော်မှ2019ဒီဇင်ဘာလတည်းကမဲခွဲအတည်ပြုထားပြီးဖြစ်ပေမဲ့အထက်လွှတ်တော်မှကြားနာစစ်ဆေးတဲ့အခါမှာအထက်လွှတ်တော်ခေါင်းဆောင်တွေအနေနဲ့တပ်သေးတွေခေါ်ယူထွက်ဆိုခွင့်ပေးဖို့အတွက်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတောင်းဆိုပြီးတော့ပုံမှန်တွေကိုလွှဲမပေးသေးတာဖြစ်ပါတယ်။ဒါပေမဲ့အထက်လွှတ်တော်လူများစုခေါင်းဆောင်မစ်ချ်မကော်နယ်ကတပ်သေးတွေခေါ်ယူစစ်ဆေးဖို့ကိစ္စကိုတင်းခံနေဆဲဖြစ်ပြီးစစ်ဆေးကြားနာတဲ့အခါမှာဆုံးဖြတ်မယ်လို့ပြောကြားထားပါတယ်။သမ္မတကိုတရားစွဲနိုင်ဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေရဲ့အမှုတည်ဆောက်မှုဟာအားနည်းခဲ့လို့အထက်လွှတ်တော်မှဆက်ပြီးစုံစမ်းစည်းကျင်နေတာဖြစ်တယ်လို့လည်းသူကဝေဖန်ပါတယ်။အမှုစစ်ဆေးကြားနာတဲ့အခါတပ်တွေတွေကိုမခေါ်ဘူးဆိုရင်တော့နိုင်ငံရေးအရာဖုံးကွယ်မှုကြီးဖြစ်လိမ့်မယ်လို့အောက်လွှတ်တော်ဥက္ကဋ္ဌဘလိုစီကပြောကြားထားပါတယ်။အာဏာအလွဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်ချက်တွေကိုဟန်တာနှောက်ယှက်မှုတို့နဲ့တရားစွဲထားတာကိုအထက်လွှတ်တော်မှဆက်လက်ကြားနာစစ်ဆေးဖို့ဒီကနေ့အောက်လွှတ်တော်မှအတည်ပြုပြီဆိုရင်တော့တရားလိုရှိနေအဖြစ်ဆောင်ရွက်မဲ့လွှတ်တော်အမတ်တွေကအထက်လွှတ်တော်ကိုအချက်လက်တွေသွားပေးမှာဖြစ်ပါတယ်။ကြားနာစစ်ဆေးမှုအတွက်အောက်လွှတ်တော်ကိုစားပြုမန်နေဂျာတွေကိုလည်းဒီကနေ့ရွေးချယ်မှာပါ။သမ္မတထရမ့်တရားစွဲခံရတဲ့အမှုကိုအထက်လွှတ်တော်မှရှေ့တစ်ပတ်အင်္ဂါနေ့မှစတင်ကြားနာစစ်ဆေးမှာဖြစ်ပြီးတော့သတင်းပတ်နဲ့ချီကြမယ်လို့မျှော်လင့်ရပါတယ်
။ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံဖြစ်ကြတဲ့အမေရိကန်နဲ့တရုတ်နိုင်ငံကြား18လကြာကုန်သွယ်ရေးအငြင်းပွားနေတဲ့ကိစ္စတစ်ချို့ပြည်လဲစီမဲ့ကနဦးတဘောသူစားချုပ်ကိုဒီကနေ့လက်မှတ်ရေးထိုးဖို့ရှိပါတယ်။သမ္မတထရမ့်နဲ့တရုတ်ဒုဝန်ကြီးချုပ်လီယူဟီတို့သမ္မတအင်ဖီရိုမှာကုန်သွယ်ရေးစားချုပ်လက်မှတ်ရေးထိုးမှာပါ။ဒါကိုပထမဆင့်ကုန်သွယ်ရေးသဘောတူညီမှုအဖြစ်သတ်မှတ်ဖို့နှစ်နိုင်ငံစလုံးကဒီဇင်ဘာလလဲမှတ်သဘောတူခဲ့ကြပါတယ်။အဲ့ဒီသဘောတူညီမှုတွေထဲမှာအမေရိကန်ကုန်ပစ္စည်းတွေကိုတရုတ်ကပို့ပြီးတော့ဝယ်ယူဖို့တရုတ်နိုင်ငံထဲကပြပကုမ္ပဏီတွေရဲ့အစင်မြင့်နည်းပညာတွေကိုတရုတ်စီအတင်းအကျပ်လွှဲပြောင်းစေတဲ့လုပ်ရပ်တွေကိုရပ်ပစ်ဖို့နဲ့တရုတ်ကိုဝင်လာတဲ့ကုန်တွေဈေးသက်သာအောင်ငွေကြေးချေလဲရတွေမလုပ်ဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်။ဒေါ်လာဘီလျံနဲ့ချီတဲ့တရုတ်တို့ရဲ့ပုတ်ကုန်ပစ္စည်းတွေအပေါ်အခွန်တိကောက်ခတ်မဲ့အစီအစဉ်ကိုအမေရိကန်ကပယ်ဖျက်ပြီးတော့ဒေါ်လာဘီလျံ130တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်ကောက်နေတဲ့အခွန်တွေကိုပါတဝက်အထိရှော့ချပေးဖို့လဲအခုရေးထိုးမဲ့ကုန်သွယ်ရေးသဘောတူညီချက်မှာထည့်သွင်းထားပါတယ်။တီစာ600ငွေကြေးချေလဲမှုလုပ်နေတဲ့နိုင်ငံစီတွေကလည်းတရုတ်ကိုအမေရိကန်ကပယ်ဖျက်ထားပါတယ်။ဒါပေမဲ့လည်းဒေါ်လာဘီလျံ360တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေကိုတော့အမေရိကန်ကလက်ရှိအနေအထားအတိုင်းအခွန်ဆက်ပြီးတော့ကောက်ခံသွားမှာဖြစ်ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဟုတ်တယ်ခုနေညဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရှမ်းကချင်ကရင်နဲ့ရခိုင်ပြည်နယ်ကလူခွေရေးချိုးဖောက်မှုတွေကိုလေးလေးနက်နက်စုံစမ်းဖို့အတွက်နိုင်ငံတကာရဲ့တောင်းဆိုမှုကိုမြန်မာအစိုးရကဆက်ပြီးတော့ညှဉ်းဆန်နေတယ်လို့ Human Rights Watch လူခွေရေးဖွဲ့ကပြောလိုက်ပါတယ်။လူသားမျိုးနွယ်တို့အပေါ်ကျူးလွန်တဲ့ပြစ်မှုတွေ၊ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်တဲ့လုပ်ရက်တွေမှာခိုင်လုံတဲ့အထောက်အထားတွေအရာစစ်တပ်ထိတ်တန့်အကြီးအကဲတွေပေါ်စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်အလက်ရှာဖွေရေး FFM အဖွဲ့ကတောင်းဆိုခဲ့ပေမဲ့မြန်မာအစိုးရဟာဒီကိစ္စကိုဖြေရှင်းဖို့မလိုလားဘူးလို့HRW အဖွဲ့ရဲ့2020ခုနှစ်လူ့အခွင့်အရေးအစီရင်ခံစာထဲမှာပြောထားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးစုံစမ်းစစ်ဆေးရေးမှုတွေနဲ့အထိပယ်ရှိတဲ့ပူးပေါင်းဆောင်ရွက်မှုလုပ်ဖို့ဒေါက်တာဆန်းစုကြည်အစိုးရဦးဆောင်တဲ့အရသာအစိုးရကအကြိမ်ကြိမ်ညှဉ်းဆန်ခဲ့တယ်လို့အစီရင်ခံစာကပြောပါတယ်။စစ်တပ်ရဲ့နယ်မြေရှင်းလင်းရေးကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားခဲ့တာနှစ်နှစ်ရှိခဲ့ပြီဖြစ်ပေမဲ့ရိုဟင်ဂျာ6သိန်းလောက်ဟာကောက်ဆက်စစားဒုက္ခသည်စခန်းတွေမှာပြစ်သိမ့်နေနေကြရတော့မယ်ဆိုတာကိုလည်း HRW အဖွဲ့အစီရင်ခံစာမှာထောက်ပြထားပါတယ်။လက်ရှိမှာသူတို့သဘောနဲ့သူတို့နေရပြန်နိုင်လောက်တဲ့အခြေအနေမရှိဘူးလို့ UNHCR ရဲ့အပြောကိုလည်း HRW အစီရင်ခံစာထဲမှာထည့်သွင်းထားပါတယ်။ရခိုင်ပြည်နယ်လေပိုင်းက ITB ဒုက္ခသည်စခန်းတွေမှာလည်းရိုဟင်ဂျာနဲ့ကမ္ဘာတသိန်း3000လောက်ဟာလွတ်လွတ်လပ်လပ်သွားလာနိုင်ခွင့်မရကြသလောက်ဖြစ်တယ်လို့ကျန်းမာရေးပညာရေးနဲ့တခြားလူသားချင်းစာနာမှုဆိုင်ရာဝန်ဆောင်မှုတွေကိုလည်းအကန့်အသတ်နဲ့သာရရှိနေတယ်လို့ HRW ကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လာနိုင်ရေးအဆင့်တင့်ပြင်ထားတယ်လို့ပြောကြားထားပါတယ်။မြန်မာနိုင်ငံထဲမှာလက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေနဲ့အစိုးရတပ်တွေကြား2019ခုနှစ်ထဲမှာတိုက်ပွဲတွေပြင်းထန်ခဲ့တာကိုလည်းအစီရင်ခံစာထဲမှာထည့်သွင်းထားပါတယ်။ပဋိပက္ခတွေဖြစ်နေတဲ့နေရာတွေကိုလူခွေရေးလေးလာသူတွေသတင်းတောက်တွေတွာလာခွင့်မရတာနဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့တွေကိုအရေးကြီးတဲ့ထောက်ပံ့ကူညီမှုတွေတွားရောက်ပ ေးခွင့်မပြုဘူးဆိုတဲ့အခြေအနေရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်ဒေသခံ 8,000 လောက်အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အခြေအနေတွေကိုလည်းပြောထားပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပိုင်းမှာလည်း2019ခုနှစ်အတွင်းမြန်မာနိုင်ငံမှာတည်တည်တတ်တာကြာဆင်းခဲ့တယ်လို့ HRW အစင်ခန်းစာကပြောပါတယ်။လူခွင့်ရေးကိုကန့်သက်တဲ့ဥပဒေတွေနဲ့တရားစွဲခံရသူ250လောက်ရှိတယ်လို့အစင်ခန်းစာကဆိုပါတယ်ရှင်
။နိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစွဲဆိုခံရတဲ့ကမ္ဘောဒီးယားအတိုက်ခံကောင်းဆောင်ကင်ဆိုကအမှုကမျိုးရောဖနွန်ပင်မာဒီကနေစတင်ဆစ်ဆေးပါတယ်။အတိုက်ခံကောင်းဆောင်ကင်ကတော့သူ့မှာအပြစ်မရှိဘူးလို့ညင်ပါတယ်။သူ့ကို2019ခုနှစ်တုန်းကအစိုးရကိုဖြုတ်ချဖို့ပူးပေါင်းကြံစီတဲ့ဆွဲချက်နဲ့ဖမ်းဆီးခဲ့တာဖြစ်ပြီးတက်တည်အထောက်အထားအနေနဲ့ကတော့ရွေးကောက်ပွဲဗျူဟာတွေအတွက်အမေရိကန်ရှေ့နေတွေနဲ့တွေ့ဆုံစဉ်ကသူပြောကြားရတွေနဲ့ပတ်သက်တဲ့အချက်အလက်နည်းနည်းပဲရှိတာပါ။အတိုက်ခံ CNRP ကိုအမေရိကန်ကထောက်ခံတယ်ဆိုပြီးတော့ဝန်ကြီးချုပ်ဟွန်ဆန်ကဆွဆွဲထားတာပါ။ဖြတ်သိမ်းထားပြီးဖြစ်တဲ့ကမ္ဘောဒီးယားအမျိုးသားကက်တင်ရဲ့ပါတီ CNRP ရဲ့ဥက္ကဋ္ဌဟောင်းကင်ဆိုခါဟာပြစ်မှုထင်ရှားရင်တော့ထောင်နဲ့30ထိကြာခံရနိုင်ပါလေ။ဝန်ကြီးချုပ်ဟွန်ဆန်ရဲ့ဆယ်စုနှစ်များစွာအုပ်ချုပ်မှုအောက်စိတ်ကုံနေကြတဲ့ကမ္ဘောဒီးယားပြည်သူတွေကြား CNRP ပါတီကိုလူကြိုက်များပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့နိုင်ငံရေးပြိုင်ဖက်အတိုက်ခံကင်ဆိုခါကို2018အထွေထွေရေးကောက်ပွဲမတိုင်ခင်မှာဖမ်းဆီးခဲ့တာဖြစ်ပြီးတော့ပါတီကိုလည်းဖျက်သိမ်းခဲ့တာပါ။CNRP ပါတီကို2019ခုနှစ်မှာတရားရုံးချုပ်ကဖျက်သိမ်းလိုက်ပြီးတဲ့နောက်ကမ္ဘောဒီးယားကိုတပါတီစနစ်ကျင့်သုံးတဲ့နိုင်ငံအဖြစ်သတ်မှတ်ထားကြတာဖြစ်ပါတယ်
။ဆန္ဒပြပွဲတွေဖြစ်နေတဲ့အီရန်မှာစစ်စစ်လုံးလုံးရှိကြဖို့အီရန်သမ္မတဟာဆန်ရူဟာနီကပန်ကြားလိုက်ပါတယ်။လေးမြန်ကိုပြစ်ချခဲ့မှုနဲ့ပတ်သက်တဲ့အကြောင်းချက်တွေကိုစစ်တပ်ဘက်ကရှင်းလင်းချက်ပေးဖို့ကြံ့ကြံ့ခဲ့မယ်ဆိုရင်တောင်းပန်ဖို့ကိုလည်းနိုင်ငံကိုရုတ်မြန်တန်ကြားဖို့ကနေပြောကြတဲ့မင်ကွန်းနဲ့မှသမ္မတရူဟာနီကပြောခဲ့ပါတယ်။ခီးသည်186ယောက်တေဆုံးခဲ့ရတဲ့ယူကရိန်းလေရင်ပြစ်ချခံရမှုအတွက်အပြစ်အဝရှင်းပြဖို့ကိုလည်းသူကတောင်းဆိုခဲ့တယ်လို့အီရန်အစိုးရရဲ့လုပ်ရက်တွေကိုပြင်ဆင်ဖို့လိုအပ်မှုရှိတယ်ဆိုတာကိုလည်းသမ္မတကဝန်ခံပါတယ်။တဟီရန်လေစိတ်ကနေပြန်တက်ပြီးမကြခင်လေရင်ပြစ်ချခဲ့တာဟာဆက်ချွတ်ရွေးမှုကြောင့်လို့အီရန်ကကနဦးပြောကြားခဲ့ပေမဲ့နောက်ပိုင်းမှာတော့အီရန်စစ်တပ်ကလေရင်ကိုဒုံးကျည်နဲ့ပစ်ခတ်ခဲ့တာလို့ဝန်ခံပါတယ်။ဒီဝန်ခံချက်ထွက်လာပြီးတဲ့နောက်အီရန်နိုင်ငံထဲမှာဆန္ဒပြမှုတွေရှိခဲ့ပြီးအီရန်ဘာသာရေးခေါင်းဆောင်ကြီးအပါအဝင်ခေါင်းဆောင်တွေဆင်းပေးဖို့အထိတောင်းဆိုနေကြပါတယ်
။အီတလီနိုင်ငံအတွက် EU ဥရောပသမဂ္ဂပေးတဲ့လေယာစိုက်ပျိုးရေးဆိုင်ရာရမုံငွေယူရိုတန်နဲ့ချီကိုမာဖီးယားရာဇဘိုဂိုင်းကလိန်လယ်လျောက်ယူမှုနဲ့64ယောက်ကိုအီတလီရဲ့တပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဆီစလီကျွန်းအရှေ့ပိုင်းကမာဖီးယားဂိုင်းတစ်ခုဟာ2010ခုနှစ်ကနေ2019ခုနှစ်ကြာသူတို့ပိုင်ဆိုင်ခြင်းမရှိတဲ့မြေနေရအတွက် EU ရဲ့လေယာစိုက်ပျိုးရေးထောက်ပံ့ငွေယူရို5တန်းခွက်တက်မနဲ့ရယူခဲ့တယ်လို့အစိုးရရှင်းနေရကပြောပါတယ
်။ဘုံလုံးနေညာပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့နန်းလောင်တို့ပြောပြပေးသွားကြတာပါ။အခုနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးလှေစည်းပြေးမွတ်စလင်တွေကိုသက်ဆိုင်ရာဒေသအသီးသီးကိုပို့ဆောင်ပေးနေတဲ့အခြေအနေကိုပြောပြပေးမှာပါ။ပြီးခဲ့တဲ့ရက်ပိုင်းကကော့တောင်ပင်လယ်ပြင်မှာဖမ်းမိတဲ့မွတ်စလင်တွေကိုစစ်တွေနဲ့မောင်တော်မြို့နယ်တွေစီကိုအသီးသီးလွှဲပြောင်းပေးခဲ့ပါတယ်။အဲ့ဒီထက်က18ယောက်ကိုစစ်တွေမြို့ပေါ်မှာအာဏာပိုင်တွေကစီစစ်ပြီးမိသားစုဝင်တွေစီကိုပို့ဆောင်ထားပါတယ်။ကျန်တဲ့သူတွေကိုတော့မောင်တော်ငခုရဒုက္ခသည်စခန်းမှာထားပြီးအဲ့ဒီထက်မှာဘင်္ဂလားဒေ့ရှ်ကလူတွေပါဝင်တာကြောင့်စစ်စစ်ရေးလုပ်နေတယ်လို့မောင်တော်ခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ်။ဒီသတင်းအပြည့်အစုံကို VOA သတင်းတောက်ကိုသက်နိုင်ကတင်ပြထားပါတယ်ရှင်။
ကော့တောင်ပင်လယ်ပြင်မှာဖမ်းမိခဲ့တဲ့လေစီးပြေရိုင်ဂျာ182ယောက်ထက်က18ယောက်ကိုစစ်တွေမျိုးတေးချောင်းရိုင်ဂျာခြေွာကိုပို့ဆောင်ခဲ့ပြီးကျန်တဲ့ရိုင်ဂျာတွေကတော့မောင်တော်ငခုရပြန်လည်လက်ခံရေးစခန်းမှာမြန်မာအာဏာပိုင်တွေကစီစစ်ဆောင်ရွက်နေတယ်လို့မောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ
်။ဒီလိုလဲမောင်တော်ပေါ့ဗျာ။အော်အဲ့တော့ဒီဘူဒီကမောင်မေဘာတဲ့ဘူဒီရှိဘူးရောစီစစ်တာဘောစီစစ်တော့ပြီးအဲ့မှာဖြစ်စင်နေတယ်မောင်တော်ပြဿနာနဲ့ပါဝင်ရဘူးရရှိသည်စီစစ်တော့ဟိုရတဲ့ဘက်မှာအရင်အမှုဖွင့်ထားဒီတော့မှာဘုံကတော့ရှိနေတော့အဲ့အမှုကိုရင်းရဆိုင်ပြောင်းရှင်းမှာပေါ့နော်
အဲ့ဒီငခုရပြန်လေလက်ခံရေးစခန်းမှာစီစစ်နေသူတွေထဲမှာဘင်္ဂလားဒေ့ရှ်ဘက်ကလူတွေပါဝင်လာတာကြောင့်တည်တည်ချာချာစီစစ်နေရပြီးအခုချိန်ထိဘယ်နှယောက်ပါတယ်ဆိုတာကိုမသိရသေးဘူးလို့သူကဆက်ပြောပါတယ
်ဒီမှာနေတယ်တော့မဟုတ်ဘူးဘင်္ဂလားဒေ့ရှ်ကဆိုရင်တော့ဘင်္ဂလားဒေ့ရှ်အစိုးရကိုလဲပါတယ်ကျွန်တော်တို့ကအဲ့ဒါတော့ဒီတိုင်းမှာဒီဘက်ကိုခိုးဝင်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှရှိမှာကျွန်တော်ကဥပဒေကြောင့်ရထိပ်ပြီးတော့လာဝကအနေနဲ့ရေးပြီးသွားတော့ရေးပြီးသွားရင်ဟိုဘက်နှစ်နိုင်ငံပြန်လွှဲပေးလိုက်တာလေလည်းဒီချိန်မှာငါကူရစကမ်းပါပဲပုံလေးဘင်္ဂလားဒေ့ရှ်ပါဒါပါမပါတော့ကျွန်တော်တို့ကြာမကြည့်သေးဘူးကြာဥမာစီစစ်တော့ရှိသေးတယ်နော
်စစ်တွေမြို့နယ်တေးချောင်းခြေွာကိုတော့18ဦးပို့ဆောင်ပေးခဲ့တာဖြစ်ပြီးသူတို့ကတော့တာဝန်ရှိသူတွေကစစ်ဆေးပြီး MVC ကတွေလုပ်ပေးခဲ့တယ်လို့သူတို့ရဲ့မိသားစုဝင်စီကိုလွှင့်ပြောင်းပေးလိုက်ပြီလို့တေးချောင်းအုပ်ချုပ်ရေးမှူးဦးစံမြကျော်ကပြောပါတယ်
အဲ့ဒီ6ဦးဟာတယောက်ကယောက်ျားယောက်ျားအလုံး main ကလေးဟာ6ယောက်ယောက်ျားလေးကခဏယောက်နောက်6 3ယောက်ကတပိုင်းရွာတိုက်ကအဲ့ဒီလူတွေဟို ဟိုတပ်ဆိုင်ရဲ့အုပ်ထင်းသူတွေကိုအဲ့လိုက်တယ်သူတို့ MBC ကနေလုတ်ပေးလိုက်တယ်ဟောကျွန်းလေမြို့နယ်လာဝကအဖွဲ့ကလေအဲအရင်သူတို့ကဘာထောက်တာမရှိသူတို့က MBC ကမရှိတော့အဲ့လို MBC ကခိုင်ခိုင်းတာပေါ့
ရခိုင်ပြည်နယ်မှာနေထိုင်ကြတဲ့ရိုဟင်ဂျာတွေကိုထုတ်ပေးတဲ့ MBC ကဟာသူတို့အမှန်တကယ်ရခိုင်ပြည်မှာနေထိုင်တယ်ဆိုတော့အတိမပြုကဖြစ်တယ်လို့လည်းတေချောင်းအုပ်ချုပ်ရေးမှူးကပြောပါတယ
်။ကဲကန်ထားတဲ့လူကဒီမှာနေတဲ့လူလို့အတိမဖြစ်တော့ဗော။အဲဒီအဲနောက်သူအဲ့ဒီတောင်းတောင်းနိုင်ငံသားကဲလူတွေရှောင်းပြီဆိုရင်ဒီ MBC ကဲကန်မှာရှောင်းလို့ရတော့မင်းပါမင်းပါလို့ဒီမှာအဖိုးပွားတယ်ဒီမှာနေထိုင်ရအထောက်အကူမဲ့ဦးတော်တို့ဘာလို့အထောက်အကူရှိတယ်ဒီနိုင်ငံသားကဲနိုင်ချောင်းနေကြတာပဲ
ရခိုင်ပြည်နယ်မှာရှိတဲ့ရိုဟင်ဂျာတွေဟာကန့်တတ်နေမြေတစ်ခုတည်းနဲ့ကမ်းတွေမှာနေထိုင်ရတာကြောင့်အလောက်ကန်ခွင်လန်းရှာပါပြီးဆော့ဝက်နေရခက်ခဲတွေနဲ့ရင်ဆိုင်နေရတာပါ။ဒါကြောင့်မကြာခဏဆိုသလိုပြည်ပနိုင်ငံတွေကိုထွက်ပြေးနေကြရတာဖြစ်တယ်လို့ရိုဟင်ဂျာအတိုင်းဝိုင်းကပြောဆိုကြပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2018ခုနှစ်ကအာဆာကျန်းဖက်တိုက်ခိုက်မှုဖြစ်စဉ်နောက်ပိုင်းတပ်မတော်နေမြေရှင်းလင်းရေးဆောင်ရွက်ခဲ့တာကြောင့်ရိုဟင်ဂျာ9သိန်းကျော်လောက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားရတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့သုံးလုံးကိုလက်မခံပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အတွက်ဘင်္ဂလားဒေ့ရှ်နဲ့သဘောတူညီထားသလိုပြန်လည်လက်ခံရေးစခန်းတွေလည်းဖွင့်လှစ်ပေးထားတာဖြစ်ပါတယ်
။ကိုသက်နိုင်ပြောပြသွားတာပါရှင်။ဒီကနေ့လွိုက်ကော်မြို့မှာကျင်းပတဲ့ကြားပြည်နယ်နေအခမ်းအနားကိုတက်ရောက်လာတဲ့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကတိုင်းရင်းသားတွေကြားစည်းလို့ညီညွတ်ကြဖို့တိုက်တွန်းခဲ့ပါတယ်။အခမ်းအနားပြီးမှလူမှုဆွေးနွေးပွဲတက်ရောက်ခဲ့တဲ့အပြင်ကယင်းနီပြည်လူငယ်အင်အားစုနဲ့လည်းတိကျတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီသတင်းအပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီကနေ့ကျင်းပတဲ့58ကြိမ်မြောက်ကြားပြည်နယ်နဲ့အခမ်းအနားကိုနိုင်ငံတော်သမ္မတဦးဝင်းမြင့်ကတဝန်လွှာပေးပို့ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းကိုယ်တိုင်ပါဝင်တက်ရောက်ခဲ့တာပါဒီအခမ်းအနားမှာအမှားစကားပြောကြားခဲ့တဲ့ဒေါက်တာဆန်းစုကြည်ကမြန်မာပြည်လူတိုင်းသာပေါင်းစုံရှိတဲ့နိုင်ငံအတွက်စီးလုံးညီညွတ်ရေးဟာတိတ်ကိုအရေးပါတာကြောင့်စီးလုံးညီညွတ်ကြဖို့တိုက်တွန်းခဲ့ပါတယ်ကျမတို့နို
င်ငံဟာတိုင်းသာပေါင်းစုံနဲ့ဖွဲ့စည်းထားတဲ့နိုင်ငံတစ်ခုဖြစ်လို့ဒီနိုင်ငံဟာတည်တံ့ခိုင်မြဲဖို့အေးချမ်းမှုတာယာဖို့တိုးတက်ဖို့ဆိုလို့ရှိရင်တိုင်းရင်းသားများအချင်းချင်းမှာညီညွတ်မှုအင်ပရာမအရေးကြီးပါတယ်ညီညွတ်မှုဆိုတာလည်းစိတ်ဓာတ်ထဲကညီချင်းရဲ့လိုပဲစိတ်ဓာတ်ထဲစိတ်ထဲကနေစတဲ့ကိစ္စပါပဲညီညွတ်မှုရှိဖို့ဆိုလို့ရှိရင်ဓာတ်တူညီမျှမှုရှိရမယ်မိတ်ဆွေနှစ်ဦးဆိုတာမိတ်ဆွေလို့ခေါ်နိုင်ဖို့အတွက်နှစ်ဖက်စလုံးမှာညီညီမျှမျှရှိရမယ်တစ်ဖက်ကအများကြီးအခွင့်အရေးရနေလို့ရှိလို့ရှိရင်နှစ်ဦးဟာညီညီမျှမျှမိတ်ဆွေမဖြစ်နိုင်ပါဘူးအဲကျမတို့ရဲ့နိုင်ငံဟာတကယ်ပဲတိုင်းရင်းသားများအချင်းချင်းမှာညီညွတ်ဖို့ပြည်လည်ဖို့ဆိုလို့ရှိရင်ဒန်းတူညီမျှမှုရဖို့လိုတယ်ဒန်းတူညီမျှမှုရတဲ့တလို့ရနေတယ်ဆိုတော့ယုံကြည်ချက်ကလည်းခိုင်မာလာဖို့လိုပါတယ
်နိုင်ငံရဲ့ငြိမ်းချမ်းရေးကိုရည်ရည်ထိန်းနိုင်မဲ့ Federal Senate စီကိုစီးလုံးညီညွတ်မှုနဲ့ဥတီသွားနေတယ်လို့လည်းပြောကြားခဲ့ပါတယ
်တရားဥပဒေအရကျမတို့ဟာအားလုံးညီညီညွတ်ညွတ်နဲ့မျှမျှတတနေနိုင်အောင်လို့ထိန်းထားပေးနိုင်တဲ့စနစ်မလို့ကျမတို့ Federal Senate ကိုဥတည်တာပါ။အဲတော့ကျမတို့ဒီမိုကရေစီကိုဥတည်တယ်ပြည်သူလူထုရဲ့အခွင့်အရေးတွေကိုကာကွယ်ဖို့ပြည်သူလူထုတာဝန်သိစိတ်တွေကိုမြင့်တင်ပေးဖို့ဒီပြည်သူလူထုသားနဲ့ပြည်သူလူထုရဲ့အကျိုးစီးပွားကိုအကောင်းဆုံးကာကွယ်နိုင်မယ်ဆိုတာကျမတို့ယုံကြည်လို့ကျမတို့ Federal လူဥတည်တယ် Federal သားနဲ့ကျမတို့တိုင်းသားပေါင်းလူမျိုးစုပေါင်းစုံနဲ့ဖွဲ့စည်းထားတဲ့နိုင်ငံတစ်ခုရဲ့ရေရှည်ငြိမ်းချမ်းရေးကိုထိန်းသိမ်းနိုင်မယ်ရေရှည်တည်ငြိမ်ရေးရေရှည်တူးနဲ့တူးယုံကြည်မှုပေါ်မှာအခြေခံနဲ့တိုးတက်ရေးကိုဖြစ်စေနိုင်မယ်ဆိုပြီးတော့ကျမတို့ဖက်ဒရယ်ကိုဥတည်တာဖြစ်ပါတယ
်အခမ်းအနားပြီးနောက်မှာတော့ပြည်내ခမ်းမမှာလူမှုတွေးဆောင်ပွဲကျင်းပခဲ့တယ်လို့ကင်းဒီပြည်내လူငယ်များအင်အားစုနဲ့လည်းဒေါ်ဆန်းစုကြည်ကတီးသန့်တွေးဆောင်ခဲ့ပါတယ်ကြားပြည်내ကဒေသခံလူငယ်တွေနဲ့ပြည်내အုပ်ချုပ်သူတွေရဲ့ကြားဗိုလ်ချုပ်ကျေးရုပ်တိဆောက်ရေးနဲ့ပတ်သက်ပြီးပြိပခကြီးကြီးမားမားရှိနေတာဖြစ်ပါတယ်ဒီတွေ့ဆုံပွဲမှာဗိုလ်ချုပ်ကျေးရုပ်ကိစ္စအပြင်ကြားပြည်내ကတပ်သိမ်းမြေကိစ္စအဖမ်းဆီးခံနေရတဲ့တောင်သူများကိစ္စနဲ့လူငယ်များဆိုင်ရာမူဝါဒကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းကင်းဒီပြည်လူငယ်များအင်အားစုရဲ့ပြောရေးဆိုခွင့်ရှိသူခွန်တော်မတ်ကပြောပါတယ်နံ
ပါတ်1ဖြစ်တဲ့တောင်သူကိစ္စတွေမှာတော့သူ့အနေနဲ့ဒီလကောနေဒီလိုပြန်ပြီးတော့လည်းခုနသက်ဆိုင်ရာဝန်ကြီးဌာနနဲ့ပတ်သက်ပြီးတော့ရက်ဆက်စုခံနေရတဲ့တောင်သူအစည်းအဝေးရှိနေထုတ်ရုံနဲ့ပတ်သက်ပြီးတော့ပုံဆောင်ရွက်သွားမယ်ဆိုတာတော့ပြောသွားတယ်ပေါ့နော်။နံပါတ်2ချက်ဖြစ်တဲ့ဒီရုပ်ကိစ္စကတော့အစ်ကြခုနတောင်သူကိစ္စတွေမျိုးပြောသွားတာမျိုးမရှိပါဘူးကြ။ဒီရုပ်ကိစ္စကတော့ခုနပြဿနာတွေတော့ပြည်내ခိုင်းစစ်ခြင်းနဲ့သို့တော့ဘလို့ဒီနေ့ဆောင်ရွက်ကြမလဲဘသူတွေပါမလဲဆိုတာမျိုးတွေကတော့တိတိကျကျပြောသွားတာမျိုးတော့မရှိဘူး။နံပါတ်3ချက် နေရနေပတ်တဲ့ကိစ္စကတော့ဒီနေမှာတော့ဒီစင်တာတွေပြောင်းမယ်ဆိုတဲ့ကိစ္စတွေကတော့မှတ်တမ်းဖြည့်နေပဲပြန်ပြီးတော့ပြောသွားရရှိတယ်ဆိုတော့ဒီနေရာတော့အရှင်ပြောရင်တော့ကျွန်တော်တို့ဒီနမှုတိတ်မရှိဘူးဗောနော်
ဒေါ်ဆန်းစုကြည်ဟာကင်းနီပြည်လူငယ်များအင်အားစုနဲ့တွေ့ဆုံပြီးတဲ့နောက်မှာယမီရဖတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။နိုင်ငံရေးပါတီတွေနဲ့တွေ့ဆုံဖို့ကိုပြည်내အစိုးရကစီစဉ်ခဲ့ပေမဲ့တွေ့ဆုံပွဲမှာဆွေးနွေးဖို့အချိန်များမရနိုင်တာကြောင့်နိုင်ငံရေးပါတီတချို့ကတက်ရောက်တာမရှိခဲ့ကြောင်းကရန်အမျိုးသားပါတီဥက္ကဋ္ဌခွန်ဘီတူးကပြောပါတယ်။
ကိုမိုးစောပြောပြသွားတာပါရှင်။အခုတခါတော့တက်ငယ်မရိမှုရဲ့နောက်ဆက်တွဲအခြေအနေတွေကိုအလှည့်ပေးကြပါမယ်။မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့မှုကင်းရဲတပ်ဖွဲ့မှု3ဦးနဲ့ရဲတပ်ဖွဲ့ရဲ့ရဲစာနီပေ့ချ်တာဝန်ခံတို့ကိုကလစ်သူငယ်အခွင့်ရေးဆိုင်ရာချိုးဖောက်မှုနဲ့တရားစွဲနိုင်ဖို့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအသင်း ILAM ကနိုင်ငံတော်သမ္မတစီကိုစတင်ပြီးတော့ရှောက်ထားလိုက်ပါတယ်။မြန်မာနိုင်ငံတရားစီရင်ရေးတစ်ခုလုံးကိုစိန်ခေါ်နေတဲ့ Victoria အမှုလို့ခေါ်တဲ့တက်ငယ်မရိမှုနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေကို VOA သတင်းတောက်စုစုကပြောပြပေးမှာပါရှင်။
Victoria အမှုနဲ့ပတ်သက်ပြီးပြီးခဲ့တဲ့လတုန်းကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဦးဆောင်သူတွေဖြစ်ကြတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့မှုကင်းရဲတပ်ဖွဲ့မှုရဲမှုချုပ်စိုးနိုင်ဦးမှုကင်းညွှန်ကြားမှုရဲမှုကြီးမင်းဟန်နဲ့မှုကင်းရဲတပ်ဖွဲ့ဌာနမှုရဲမှုကြီးတာတွန်းတို့အပြင်ရဲတပ်ဖွဲ့ရဲ့သတင်း Facebook စာမျက်နှာတာဝန်ခံတို့ဟာပြည်သူဝန်ထမ်းတွေဖြစ်နေတာကြောင့်သူတို့ကိုကလေးငယ်အခွင့်အရေးဆိုင်ရာချိုးဖောက်မှုတွေအတွက်တရားစွဲဆိုနိုင်ဖို့ကြိုတင်ခွင့်ပြုမိန့်ကိုဥပဒေနဲ့အညီတောင်းခဲ့တာလို့တရားလွှတ်တော်ရှင်တွေဦးသိန်းတန်းဦးကပြောပါတယ်
တပ္ပရီကခွင့်ပြုမိန့်တောင်းနေဆိုတာဥပဒေနဲ့အညီတောင်းထားတာပေါ့နော်အဲ့တော့တမနာယုံကလည်းပဲအကြောင်းပြနေတယ်လို့ကျွန်တော်မျှော်လင့်တယ်ခွင့်ပြုမိန့်ရခဲ့တယ်ဆိုရင်တော့ကျွန်တော်တို့က first information report ကိုဒီအမှုဖြစ်ပွားခဲ့တဲ့မြန်မာရဲတပ်ဖွဲ့ဌာနချုပ်ရှိရာနေပြည်တော်ကသက်ဆိုင်ရာမြို့နယ်ရဲစခန်းမှာကျွန်တော်တို့အမှုခွဲရဖြစ်ပါ
ပြခဲ့တဲ့ဒီဇင်ဘာ19ရက်နေ့တုန်းကမြန်မာနိုင်ငံရဲတပ်ဖွဲ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာ Victoria လို့နာမည်ဝတ်ပေးထားတဲ့လိမ့်မိုင်းဆိုင်ရာကျူးလွန်ခံထားရတဲ့ကလေးငယ်ရဲ့အမိရင်းနဲ့မိသားစုကိုရေးအချက်လက်တို့ကိုအကြိမ်ကြိမ်ထုတ်ဖော်ပြောဆိုသွားတဲ့မှုကင်းရဲတပ်ဖွဲ့ဝင်တွေဟာကလေးငယ်အခွင့်အရေးများဆိုင်ရာဥပဒေကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာလို့တမန်ရထံပို့တဲ့စာမှာဖော်ပြထားပါတယ်ဆွဆွဲခံထားရသူတွေကပြည်သူဝန်ထမ်းတွေဖြစ်တာကြောင့်ရာဇဝတ်ကျင့်ထုံးဥပဒေပုံမှာ196အရာတမန်ရရဲ့ကြိုတင်ခွင့်ပြုမိန့်ရမှာသူတို့ကိုတရားစွဲဆိုလို့ရမယ်လို့ရှင့်နေဦးသိန်းတန်းဦးကပြောပါတယ်။ Victoria အမှုဟာမြန်မာနိုင်ငံတရားစီရင်ရေးတစ်ခုလုံးကိုစိန်ခေါ်နေတဲ့အမှုဖြစ်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့မှပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်နေတယ်ဆိုတာကိုအလုံးသတိပြုလာစေချင်တယ်လို့လည်းပြောပါတယ်။
တမန်မှုမဟုတ်ပါဘူးဒီမှုမှာဖြိုးဖြစ်စေမဟုတ်တဲ့ကြံစည်တွေအများကြီးရှိနေတယ်။ပို့လို့တာမှားလို့မှားကြောင်ဘူးမှာဘုံခံတာမရှိပါဘူးနော်။ဒီအခြေအနေပေါ်ကနေတစ်ဆင့်ကျွန်တော်တို့ကဘာကိုပြောလင့်တာလဲဆိုတော့မြန်မာနိုင်ငံရဲတပ်ဖွဲ့စီရင်ကြောင်းတဲ့ဟုတ်ဖြစ်မြန်မာနိုင်ငံရဲတပ်ဖွဲ့ဟာရှိစဉ်ရှိလိုက်တဲ့အတိုင်းနိုင်ငံတော်သမ္မတရဲ့ကိုယ်ကယ်မှုအောက်တော့မဟုတ်လို့ရှိရင်တပ်ဆိုင်ရာတိုင်းနယ်ပြည်နယ်ဒေသကြီးဝင်းကျုပ်တွေရဲ့အနိကကိုယ်ကယ်မှုမှာရှိပြီးတော့စိုးရွားဖွဲ့နဲ့ဒီဥပပေါင်းပါဝင်နိုင်တဲ့အခြေအနေမျိုးဖြစ်အောင်လှုပ်ဆောင်ပေးနိုင်လိမ့်မယ်လို့ကျွန်တော်တို့ပြောလင့်တယ်အဲ့ဒီအတွက်ရည်စူးပြီးတော့ဒီအမှုကျွန်တော်ပါဝင်ဆောင်ရွက်တာဖြစ်ပါ
နေပြည်တော် Wisdom Hill ပုတ်ကလေးကမူချိုချောင်းက Victoria လို့နာမည်ဝတ်ပေးထားတဲ့သုံးနှစ်အရွယ်မိန်းကလေးလိမ့်မိုင်းဆိုင်ရာစော်ကားခံရတဲ့အမှုကိုနေပြည်တော်တက္ကနခရိုင်တရားရုံးမှာ6လကျော်ကြာစစ်ဆေးပြီးတဲ့နောက်တန်တရားတရားခံအဖြစ်ဆွဆွဲခံထားရတဲ့ကိုအောင်ကြီးဆိုသူကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလ18ရက်နေ့ကတရားရှင်ပြန်လွှတ်ပေးခဲ့ပါတယ်။အဲ့ဒီနောက်မှာပဲ Victoria အမှုအပေါ်ပြင်ဆင်ချိန်2လပေးထားပြီးအဲ့ဒီကာလကျော်လွန်သွားရင်အမှုဖြစ်ချိန်မှာဝတ်ခဲ့တဲ့ Victoria ရဲ့အဝတ်အစားနဲ့ကိုအောင်ကြီးရဲ့အဝတ်အစားတွေကိုမိရှို့ဖျက်ဆီးပစ်ဖို့တရားရုံးကအမိန့်ချထားတာပါ။ဒါပေမဲ့တရားလိုဖြစ်သူ Victoria မိသားစုအပါအဝင်ဒီအမှုအမှန်တရားပေါ်ပေါက်ဖို့အတွက်ဝန်ရံနေသူတွေကဒီဘော်ကိုမလိုလားကြပါဘူး။လက်ရှိအချိန်မှာသမီးလေးရဲ့ကျန်းမာရေးကောင်းမွန်လျက်ရှိပြီးကြောင်းပြန်တက်ချင်တဲ့ဆန္ဒရှိနေတယ်လို့အနီးကပ်ကူညီဆောင်ရွက်ပေးနေတဲ့ကိုတက်ကမူညိုကပြောပါတယ်။
အမေလေးရဲ့ခြေနေရတော့တောင်းတချင်တာတခုရှိရပါတော့ကျွန်တော်တို့ကတရားရုံးကနေပေးထားတဲ့ရပောင်း60အပြည့်သေးတော့ဒါတကယ်လို့များဥပဒေရုံးကနေကောင်းကြီးကိုပြန်ပြီးရောမြန်ဟိုပြင်ဆင်ခြင်းနဲ့မြန်ဆက်ပြီးရောတိုင်းကိုတင်မလားမတင်မလားကျွန်တော်တို့ဒါတွေစောင့်နေရတဲ့အခြေအနေရှိပါတယ်တကယ်လို့သူတို့ကတင်ခဲ့လို့ရှိရင်တော့တမျိုးပေါ့လေသူကတော့ဘာမှကြိုလုပ်လို့မရသေးပဲစောင့်ဆိုင်နေတဲ့သဘောပဲရှိပါတယ်ခင်ဗျဟုတ်ကဲ့ပါဟုတ
် Victoria အမှုနဲ့ပတ်သက်ပြီးလက်ရှိအချိန်မှာဆွဆွဲခံထားရတဲ့ကိုအောင်ကြီးကိုတရားရှင်ပြန်လွှတ်ပေးထားပေမဲ့ကျူးလွန်သူအစ်စ်အမှန်ကိုတော့ဖော်ထုတ်နိုင်ရင်မရှိသေးပါဘူးမြန်မာနိုင်ငံမှာတက္ကသိုလ်မရေမှုတွေအများအပြားရှိပေမဲ့အခု Victoria အမှုဟာမတင်ကားစရာအချက်တွေများပြီးမြန်မာနိုင်ငံရဲ့တရားစီရင်ရေးမှန်တိုင်းမှာဆောင်ရွက်ချက်အားနည်းနေတာတွေရှိတာကြောင့်လူအများကအမှုမှန်ပေါ်ပေါက်ရေးတောင်းဆိုနေကြပြီးပညာရှင်အသီးသီးကလည်းဒီအပေါ်ကိုဝန်းရံနေကြတာပါ
စစပြပြပေးသွားတာပါရှင်အခုတခါတော့ HRW လူခွင့်ရေးအဖွဲ့ရဲ့2020ပြည့်နှစ်ထုတ်စီရင်ခန်းစာဘက်ကိုအလှည့်ပေးကြပါမယ် တရုတ်နိုင်ငံဟာသူ့ရဲ့စီးပွားရေးနဲ့တန်တမာရေးအရှိန်ဩဇာကိုတုံးပြီးတော့ပြပနိုင်ငံတွေကသူ့အပေါ်မဝေးပန်းနိုင်အောင်လုပ်နေသလိုနိုင်ငံတကာလူ့အခွင့်အရေးစနစ်တစ်ခုလုံးကိုထိခိုက်အောင်လုပ်နေတယ်လို့နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့တစ်ခုဖြစ်တဲ့Human Rights Watch ရဲ့2020အစီရင်ခံစာမှာဖော်ပြထားပါတယ်။တရုတ်အစိုးရရဲ့ဆောင်ရွက်မှုတွေဟာပြည်တွင်းကသူ့နိုင်ငံသားတွေရဲ့အခွင့်အရေးကိုဖိနှိပ်ယုံတာမကပြပနိုင်ငံတွေကိုပါလွှမ်းမိုးလာတဲ့အထိဖြစ်လာကြောင်းအစီရင်ခံစာမှာထောက်ပြထားတာပါ။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း100ကျော်ကလူ့အခွင့်အရေးအခြေအနေတွေကိုလေ့လာသုံးသပ်ထားတဲ့ဒီအစီရင်ခံစာကြောင်း VOA သတင်းတောက် Jessman Oni ပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြပါမယ်ရှင်။
တရုတ်နိုင်ငံမှာဝီဂါမွတ်စလင်လူနည်းစုတွေကိုဖိနှိပ်ဆက်ဆံနေတဲ့အပေါ်အင်္ဂလိပ်ပရီမီယာလိဂ်ဘောလုံးသမားတစ်ယောက်ကအွန်လိုင်းပေါ်မှာဝေဖန်လိုက်ပြီးတဲ့နောက်ဒီအသင်းရဲ့ဘောလုံးပွဲတွေကိုတရုတ်နိုင်ငံနဲ့ပြသခွင့်အစိုးရကပိတ်ပင်ခဲ့ပါတယ်။ပရီမီယာလိဂ်ဘောလုံးအသင်းအနေနဲ့သူတို့အတွက်အကျိုးမြတ်များတဲ့ဈေးကွက်ပြတ်သွားနိုင်တယ်ဆိုပြီးသတိပေးလိုက်ကြပါ။ဒါကတရုတ်အစိုးရအနေနဲ့သူ့ရဲ့စီးပွားရေးအရှိန်အဝါကိုတုံ့ပြန်ကမ္ဘာတဝန်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုပိတ်ပင်တဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ
် China has been harassing
တရုတ်အစိုးရဟာသူ့ရဲ့လူ့အခွင့်အရေးချိုးဖောက်မှုမှတ်တမ်းတွေကိုကုလသမဂ္ဂမှာဝေဖန်တဲ့အပြောအဆိုအပြုအမူအားလုံးကိုလည်းချင်းချောင်းနောက်ဆက်ပြောလို့ရှိပါတယ်သူ့ရဲ့စီးပွားရေးနဲ့တန်တမာရေးအရှိန်အဟွာကိုတုံပြီးတော့သူ့အပေါ်ဝေဖန်ပြောဆိုမှုတွေကိုပိတ်ပင်နေတာပ
ါ HRW Human Rights Watch ရဲ့တရုတ်ရေးရာသုတေသီယာကီဝမ်ပြောသွားတာပါသမရရှိချင်းပင်ရဲ့ဥဆောင်မှုအောက်မှာတရုတ်အစိုးရဟာအင်တာနက်သုံးစွဲမှုတွေတက်ကြွလှုပ်ရှားသူတွေနဲ့ဘာသာရေးအုပ်စုတွေအပေါ်ချိန်ချောက်မှုတွေနဲ့လူ့အဖွဲ့အစည်းကိုကျွမြင့်ချုပ်ကင်လာနေတဲ့အကြောင်းလဲ HRW ရဲ့2020အစီရင်ခံစာမှာဝေဖန်ထားပါတယ
် This is the most severe
တရုတ်နိုင်ငံမှာဆယ်စုနှစ်တွေအတွင်းဖိနှိပ်မှုအပြင်းထန်ဆုံးအချိန်မှာပဲရေကြီးမှုတော်လှန်ရေးကာလဓမ္မမဟုတ်အလားတူကာလမျိုးကိုပြန်သွားနေတာပါရှင်ချမ်းဒေသကတော့အဆိုးဆုံးမှာပဲအဲ့ဒီဒေသကဝီဂွာနဲ့တက်ကစ်မွတ်စလင်တန်းတဲ့ချီဟာတရုတ်စုရရဲ့ထင်းသိမ်းစခန်းတွေမှာနေရပြီးတော့အစ္စလမ်ဘာသာနဲ့သူတို့ရဲ့ရိုးရာအစဉ်လာတွေဘာသာစကားတွေစွန့်လွတ်လာအောင်လို့စိတ်သက်စစ်ဆင်ရေးလုပ်တာခံကြရပါတယ
်။ဒါကတော့ဒီနှစ် HRW ရဲ့အစဉ်ခန်းစာကိုဟောင်ကောင်မှာတွားရောက်ထုတ်ပြန်ဖို့စီစဉ်ထားပေမဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကဟောင်ကောင်ကိုဝင်ရောက်ခွင့်ပိတ်ပင်ခံခဲ့ရတဲ့ HRW ရဲ့အမှုဆောင်ညွှန်ကြားရေးမှူး Kenneth Ruth ပြောသွားတာပါ။ဟောင်ကောင်ကဒီမိုကရေစီဆန္ဒပြပွဲတွေကို HRW ကထောက်ခံအားပေးတဲ့အတွက် Ruth ကိုပြည်ဝင်ခွင့်ပိတ်ပင်အဖြစ်ပေးတာဖြစ်တဲ့အကြောင်းပြည်ထောင်ငံဈာရေးဌာနပြောခွင့်ရကန်ရှောင်းကပြောပါတယ
်ဒီအဖွဲ့တွေဟာဟောင်ကောင်မှာရှိတဲ့တရားလွတ်လပ်ခွင့်နဲ့ခွဲထွက်ရေးသမားတွေကိုတွေးထိုးပြီးအစွန်းရောက်အကြမ်းဖက်မှုတွေဖြစ်အောင်နှီးမျိုးစုံနဲ့လှုံ့ဆော်နေတာပါဟောင်ကောင်မှာလက်ရှိဖြစ်ပွားနေတဲ့မတည်ငြိမ်မှုတွေအတွက်သူတို့မှာတာဝန်ရှိပါတယ်ဒါကြောင့်အခုလိုအပြစ်ပေးခံရတာပါ
တရုတ်စိုးရရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလူသိရှင်ကြားဝေဖန်တဲ့နိုင်ငံတချို့လည်းရှိပါတယ်။ဒါပေမဲ့လည်းဥရောပကဗြိတိန်ခွဲထွက်ရေး Brexit လိုပြဿနာတွေနဲ့အလုံများနေတဲ့အနောက်နိုင်ငံတွေအပါအဝင်ဒီလိုနိုင်ငံတွေအနေနဲ့တရုတ်အပေါ်ထိရောက်တဲ့တုံ့ပြန်ဆောင်ရွက်မှုမျိုးတော့မလုံနိုင်ကြပါဘူး။ဒါဥရောယာကီဝန်ကအခုလိုထောက်ပြပါတယ
်။ Traditionally countries that have been
လူခွင့်ရေးခိုင်မာအားကောင်းတဲ့နိုင်ငံတွေအနေနဲ့တရုတ်နိုင်ငံနဲ့တခြားအာဏာရှင်နိုင်ငံတွေကလူခွင့်ရေးချိုးဖောက်မှုအခြေအနေကိုခံခံမှမှဖိအားပေးမပြောကြပါဘူး။တရုတ်အစိုးရနဲ့စီးပွားရေးဆက်ဆံမှုတွေရှိနေတာကြောင့်ရှင်ကျန်းဒေသကဆိုးရတဲ့ဖိနှိပ်မှုတွေအပါအဝင်တရုတ်နိုင်ငံတွင်လူ့အခွင့်အရေးချိုးဖောက်မှုတွေကိုသူတို့ကနှုတ်ပိတ်နေကြတာပ
ါနိုင်ငံပေါင်း100ကျော်ကလူ့အခွင့်အရေးအခြေအနေတွေကိုလေ့လာသုံးသပ်တင်ပြထားတဲ့ HRW ရဲ့အခုနောက်ဆုံးအစဉ်ခံစာထဲမှာမြန်မာနိုင်ငံအတွင်းလူ့အခွင့်အရေးအခြေအနေတွေကိုလည်းဖော်ပြထားပါတယ်ပြီးခဲ့တဲ့2019ခုနှစ်အတွင်းလက်နက်ကိုင်တိုင်းဒေသအဖွဲ့တွေနဲ့အစိုးရတပ်တွေအကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့အကြောင်းနဲ့ရှမ်းကချင်ကရင်နဲ့ရခိုင်ပြည်နယ်တွေမှာဖြစ်ပွားနေတဲ့လူခွေချိုးဖောက်မှုတွေကိုလေးလေးနက်နက်စုံစမ်းဖို့နိုင်ငံတကာရဲ့တောင်းဆိုမှုကိုမြန်မာအစိုးရကဆက်ပြီးငင်းဆန်နေတဲ့အကြောင်းအစဉ်ကန်စာမှာဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေလည်းပြီးခဲ့တဲ့နှစ်ထဲမှာသီးသီးသာသာကျဆင်းသွားခဲ့ပြီးပြည်သူတွေရဲ့ခွင့်ရေးတွေကိုကန့်ကွက်တဲ့ဥပဒေတွေနဲ့တရားစွဲဆိုခံရတဲ့သူ250ကျော်ရှိနေတဲ့အကြောင်း HRW ရဲ့2020အစဉ်ကန်စာမှာဖော်ပြထားပါတယ်ရှင်။
မကင်ဖြူထွေးပြပြသွားတာပါရှင်ကျမတို့ VOA ကိုစားလိုက်ကနေပြီးတော့ဆက်သွယ်လို့ရဲဆိုရင်စားလိုက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တက်တာအမှတ်855ဖြစ်ပါတယ် email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်ဇန်နဝါရီလ15ရက်ဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32နဲ့တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်း10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့ဥကျော်ဇန်သားရဲ့မြမအရေးသုံးသပ်ချက်ကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးလူမှုကျန်းမာရေးအစီအစဉ်မှာနားဆင်ကြရမှာက
အဲ့လိုကလေးကန်ဆာဖြစ်တဲ့ကလေးတွေအတွက်ကုသတဲ့နေရာရန်ကုန်ကလေးစေယုံကြီးမှာရှိတယ်မန္တလေးကလေးစေယုံကြီးမှာရှိတယ်ဗမာနိုင်ငံမှာ200ရှိရပေါ့နော်အဲ့လိုရှိတယ်ဆိုတာ
ကလေးတွေမှာကင်ဆာဖြစ်လာတယ်ဆိုရင်အချိန်မီကုသမှုရယူနိုင်တဲ့အကြောင်းကလေးအထုကုသမတော်ဒေါက်တာဒေါ်အေးအေးခန့်ရဲ့ပြောကြားချက်နဲ့အတူနားဆင်ကြရမှာပါနောက်ပိုင်းမှာတော့တပတ်အတွင်းအားကစားသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်အခုအရင်ဆုံးမြမအရေးသုံးသပ်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်တရုတ်အစိုးရဟာမြန်မာနိုင်ငံပြည်တွင်းစစ်မှအသွားနှစ်ဖက်ရှိတဲ့ဓာတ်လိုကျင့်သုံးနေပြီးအခုသမရရှီချင်းပင်ရဲ့ခရီးစဉ်အတွင်းမှာဒီကိစ္စပြေလည်ရေးအတွက်ထိထိရောက်ရောက်လှုပ်ဆောင်လိမ့်မယ်မဟုတ်ဘူးလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အဖွဲ့အကြီးကဲဟောင်းပရစ်စီလာကလပ်ကဆိုပါတယ်အသေးစိတ်ကိုတော့ပရစ်စီလာကလပ်နဲ့ဥကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
် What they have said that is the excuse is that it's the anniversary of theEstablishment of diplomatic relations between
သူတို့ကြောင်းပြတာကတော့မြန်မာတရုတ်တန်တမန်ဆက်ဆက်ရေးနှစ်ပတ်လည်ဖြစ်တယ်လို့ဆိုပါတယ်နှစ်90ပြည့်လို့ထင်ပါတယ်ဒါကြောင့်ဒီချိန်ထိစောင့်နေတယ်ဆိုတာပါပဲနှစ်အတော်ကြာဆွေးနွေးမှုတွေကတော့ရှိခဲ့ကြပြီးဖြစ်မယ်ထင်ပါတယ်ပြီးတော့သူဟာဒုသမရအနေနဲ့လည်းမြန်မာနိုင်ငံကိုသွားခဲ့ပြီးဖြစ်ပါတယ်ဆိုတော့အခုဟာပထမကြိမ်မဟုတ်ပါဘူးနောက်ပြီးတော့ရှီချင်းပင်အတွက်အခွင့်အခါခေါင်းကိုရွေးတယ်ဆိုတာကတော့မဆန်းပါဘူးအခုဟာအချိန်ကောင်းမှာမြောက်ကိုရီးယားကိုလည်းဒီလိုပါပဲနှစ်ပေါင်းအတော်ကြာပြီးမှသွားရောက်ခဲ့တာပါမြောက်ကိုရီးယားဟာအများကြီးပိုရေးပါတယ်မဟာမိတ်ပ
ါမူဂျာကင်ကတရုတ်ကျွမ်းကျင်သူတွေမြန်မာကျွမ်းကျင်သူတွေဆွေးနွေးပွဲတရားလုပ်ပါတယ်အဲ့မှာတရုတ်ဘက်ကဘာပြောလဲဆိုတော့အခုအချိန်မြန်မာနိုင်ငံဟာနိုင်ငံတကာဖိအားတွေကိုအကြီးအကျယ်ရင်ဆိုင်နေရတဲ့အချိန်ဖြစ်တဲ့အတွက်တရုတ်သမ္မတလာရောက်ခြင်းဟာမြန်မာအတွက်အခွင့်အခါကောင်းဖြစ်တယ်လို့ဆိုပါတယ်သဘောတူပါသလား
Well this is trueThis is true. I wouldn't argue with that.
အဲ့ဒါမှန်ပါတယ်။ကျွန်မစောရကမတက်လို့ပါဘူး။တရုတ်ဟာဒါမြန်မာကိုပြင်းထန်တဲ့ဝေဖန်မှုတွေကာကွယ်ပေးနေရပါ။အလားတူပဲကုလသမဂ္ဂတို့နိုင်ငံတကာတရားရုံးတို့မှလည်းဒီလိုပဲတက်တက်ကြွကြွအကာအကွယ်ပေးပါတယ်
။ကုလသမဂ္ဂမှာတော့တရုတ်ကဗီဒီယိုအနာရှိရယ်။ ICJ မှာကြတော့တရုတ်ကဘယ်လိုအကာအကွယ်ပေးနိုင်မလဲ။အဲ့ဒီတရားရုံးကဆုံဖြတ်ချက်တစုံတရာထွက်လာပြီးတော့ဒါမြန်မာကိုဆန့်ကျင်ပြီးတော့ဆုံဖြတ်ခဲ့တဲ့ဆိုရင်တော့တရုတ်ကဘာလုပ်နိုင်မှာလဲခဏမှာ
We'd have to see what the decision is. I'm not sure what the international
ဆုံဖြတ်ချက်ကိုစောင့်ကြည့်ရမှာပါ ICJ ကဘာလုပ်နိုင်မလဲဆိုတာကျွန်မမသိနိုင်ပါဘူးဆုံဖြတ်ချက်ဒါမှမဟုတ်သဘောထားမှတ်ချက်ပေးနိုင်ပါတယ်သူတို့မှလုံပိုင်ခွင့်အာဏာရောရှိရလားကျွန်မမသိကြပါဘူးယာယီလှုပ်ဆောင်ချက် provisional measure ဆိုတာကဘာတွေပါလာမလဲတန်ခတ်အရေးယူဖို့ထောက်ခံတင်ပြချက်တချို့ပါကောင်းပါလာနိုင်ပါတယ်အဲ့ဒီကြရင်တရုတ်ကလိုက်နာမှာမဟုတ်ပါဘူးတရုတ်ကမြန်မာကိုတန်ခတ်ပိတ်ဆို့မှာမဟုတ်ပါဘူးဒီနေရာမှာအဲ့ဒီတန်ခတ်အရေးယူမဲ့ကိစ္စကိုအနောက်နိုင်ငံတွေကလိုက်နာကျင့်သုံးနေဆိုရင်ဒါဟာတရုတ်ဖို့မြန်မာနိုင်ငံဟာလွတ်လပ်စွာလှုပ်ဆောင်နိုင်ဖို့အခွင့်အရေးပါပဲဒါဟာမြန်မာအတွက်ကံမကောင်းတဲ့အချက်ပါပဲ
ဆိုတော့မြန်မာကိုသူကတရုတ်ဘက်ကိုပူပြီးရွေ့တော့အောင်တွန်းပို့ကြမဲ့သဘောဖြစ်နေတာပေါ့
Well you can say that you can say that I don't think that
Western nations are အနောက်နိုင်ငံတွေကတော့အဲ့လိုမမြင်ကြပါဘူးဒါပေမဲ့အဲ့ဒီသဘောတက်ရောက်ပါလေ။နောက်ဆုံးတစ်နေ့မှာတော့သူတို့ဘာလုပ်ကျင်နေဆိုတာမြန်မာပြည်သူတွေရဲ့သဘောသာဖြစ်ပါလေ
။ဒီခီးစဉ်အတွင်းမှာတရုတ်သမ္မတကမြန်မာနိုင်ငံကနိုင်ငံရေးပါတီတွေနဲ့လည်းတွေ့မယ်လို့ဆိုပါတယ်။ဒီလိုတွေ့တာဟာနိုင်ငံကောင်းဆောင်တွေပြပခီးသွားတဲ့အခါမှာလူရိုးလှုပ်ဆင်တရားဖြစ်ပါရလားဟုတ်ပါရလား
။ Well you may remember that when President Obama visited he met with
သမ္မတဥပမာမြန်မာပြည်ကိုသွားတော့က NGO တွေအရက်ဖက်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေလည်းပါကောင်းပါမယ်တွေ့ကြတာမှတ်မိမှာပါဒါဟာဒီမိုကရေစီနိုင်ငံတွေအတွက်လုံယိုးလုံစင်မှာသူတို့ကတော့ဗန်မလိုက်ဘူးဆိုတာကိုပြသတာပါဒါဟာတရုတ်အတွက်တော့အသည့်အဆန်းမှာဒါပေမဲ့တရုတ်မြန်မာဆက်ဆံရေးမှာတော့ဒါကမဆန်းပါဘူး NLD အနိုင်ရကလေးကတရုတ်ကနိုင်ငံရေးပါတီတွေကိုအထူးအာရုံစိုက်ခဲ့ပါတယ်အဲ့ပါတီတွေအများပြားကိုလည်းတရုတ်ကိုဖိတ်ခေါ်ခဲ့ပါတယ်ဆိုတော့သူခီးစဉ်ဒီပါတီတွေနဲ့တွေ့တာသူ့အတွက်အဓိပ္ပာယ်ရှိပါလိမ့်မယ်။ဒါပေမဲ့တရုတ်ပြည်အတွက်တော့ဒါဟာပုံစံသစ်တစ်မျိုးဖြစ်နေပါလေ
။တကယ်တော့မြန်မာနိုင်ငံရဲ့ပြဿနာဟာနိုင်ငံရေးပါတီတွေမဟုတ်ပါဘူး။နေဆက်ဒေသမှာရှိတဲ့တိုင်းရင်းသားသဘုံအဖွဲ့တွေသာဖြစ်ပါတယ်။ဆိုတော့ဒီသဘုံအဖွဲ့တွေနဲ့ဖြစ်နေတဲ့ကိစ္စကိုတော့တရုတ်သမ္မတဟာသူ့ရဲ့ခီးစဉ်အတွင်းမှာတစုံတရာပြေလျော့သွားအောင်စွန့်ဆောင်လိမ့်မယ်လို့ထင်ပါလား
။ I don't think there'sa lot of advantage to him in getting too deep. အခုချိန်မှာဒီကိစ္စကိုသူ့အနေနဲ့
ထဲထဲဝင်ဝင်ကင်တွယ်လို့အကျိုးရှိနိုင်မယ်မထင်ပါဘူး။ဒီပြဿနာမှာတရုတ်ကနှစ်ဖက်စလုံးနဲ့ပတ်သက်နေပါတယ်။ဒစိတ်ဒေသအားဖြင့်ဒီစပုံတွေကိုတရုတ်ကထောက်ခံနေပြီးတော့တစ်ဖက်မှာလည်းဘေကျင်းနိုင်ငံရေးယုံကတပ်တမန်တချို့ကငြင်းချေးရေးစစ်ဆက်ပွဲမှာပါဝင်နေပါတယ်။တရုတ်ဟာအသွားနှစ်ဖက်ပါတဲ့ဓားကိုတုံးနေတာဖြစ်ပါတယ်။ဆိုတော့ရှီကျင်းပင်ဟာငြင်းချေးရေးဖြစ်စဉ်အတွက်lip service အပြောသာရှိပြီးတော့တကယ်ဖြေရှင်းပေးမှာမဟုတ်ပါဘူ
းအဲ့ဒါဘာဖြစ်လို့လဲခင်ဗျာတချို့ကတော့ပြောကြတယ်တရုတ်ဟာအထူးသဖြင့် AA ဆိုတော့တရုတ်ရဲ့ယင်းနှိမ့်နှံမှုတွေကိုမနှောင့်ယှက်သမျှသူတို့ကြိုက်တာလို့ဆိုပြီးလွှတ်ပေးထားတယ်လို့ပြောကြပါတယ် AA ကလည်းပဲတရုတ်ရဲ့ယင်းနှိမ့်နှံမှုတွေကိုကြိုဆိုရဲလို့ကြေညာချက်ထုတ်ထားပါတယ
် as long as there is conflict it is disturbing chinese investment
ပဒိပခရှိနေတဲ့ရင်းနှီးမြှုပ်နှံမှုတွေအတွက်အနှောက်အယှက်ဖြစ်စေပါတယ်။ TNLA ဟာတရုတ်နဲ့ကုန်သွယ်ရေးလမ်းကြောင်းတချို့ကိုတိုက်ခိုက်ခဲ့ပါတယ်။ဆိုတော့ရှင်ပြောတဲ့ကိစ္စမခိုင်မာပါဘူး။ရင်းနှီးမြှုပ်နှံမှုတွေကလည်းပဒိပခတစ်တွေကိုဖြစ်စေနိုင်ပါတယ်။ဒီရင်းနှီးမြှုပ်နှံမှုကဘယ်သူအမျက်ထွက်မလဲဆိုတာနဲ့ပတ်သက်ပြီးတော့ပဒိပခဖြစ်နိုင်ပါတယ်။တချို့တရုတ်ကုမ္ပဏီတွေအထူးသဖြင့်ယူနန်ကကုမ္ပဏီတွေကလက်နက်ကင်အဖွဲ့ဒေသခံစစ်ကောင်းဆောင်တွေနဲ့အပေးယူလုပ်ပြီးတော့လက်နက်ရှိသူတွေကိုကြီးစိုးကွင်းပြူထားတာပါ။ဒါကမမှန်ကန်တဲ့လုပ်ရပါ။အရက်သားတွေစီးပွားရေးအတိုင်းဝိုင်းတွေကသာဆုံးဖြတ်တင်ပါလေ
။ဒီရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြောရင်ဒီကြောက်ဖြူမှာလုပ်နေတဲ့ရင်းနှီးမြှုပ်နှံမှုကဘယ်လိုမြင်ပါလဲ။တချို့ကဒီလုပ်ငန်းတွေဟာရှင်းမတွန်းနိုင်ဖြစ်နေလို့သုံးသပ်ကြပါရတယ်။အခုကဘယ်လိုပြောင်းလဲသွားနိုင်ပါလဲ။တရုတ်သမ္မတရောက်လာတဲ့အခါမှာဒီကိစ္စ
There's two different issues there. There's the port, the Chokpu port and then
ဒီညမှာအကြောင်းအရာနှစ်ခုရှိပါတယ်။ကျောက်ဖြူစိတ်ကန်းတဲ့အထူးစီးပွားရေးဇုံလို့ဖြစ်ပါလေအထူးစီးပွားရေးဇုံကတော့အစင်းသစ်ဖြစ်နေပါပြီသဘောတူညီမှုလက်မှတ်ထိုးပြီးပါပြီကုမ္ပဏီကလည်းတဘာဝပတ်ဝန်းကျင်လူမှုရေးစီးပွားရေးသုံးသက်လေ့လာမှုတွေအစိုးရကသတ်မှတ်ထားတဲ့အတိုင်းလုပ်နေကြပါပြီဒီကိစ္စသဘောတူညီချက်ကိုရှီကျင်းပင်ကတရားဝင်လက်မှတ်ထိုးလိုက်မယ်ထင်တယ်ကျောက်ဖြူအထူးစီးပွားရေးဇုံကိစ္စကိုပြောတာပါစိတ်ကန်းကိစ္စမဟုတ်ပါဘူးစိတ်ကန်းကိစ္စဟာဦးသိန်းစိန်လက်မှတ်ရေးထိုးထားခဲ့တာနဲ့လုံးဝပြောင်းလဲသွားပါပြီ
အဲ့ဒီစိတ်ကန်းကိစ္စကအိန္ဒိယသမုဒ္ဒရာကိုလွှမ်းမိုးရေးမဟာဗျူဟာကိစ္စနဲ့ဆက်ဆက်နေတဲ့အတွက်ကြောင့်များဒီလိုဖြစ်သွားခဲ့တာလားခင်ဗျာ
Well it you could say that but China has many ports now
အဲ့လိုပြောလို့ရပါတယ်အခုအခါတရုတ်အတွက်စိတ်ကန်းတွေအများကြီးရှိနေပြီးတော့ဒါဟာတရုတ်အတွက်နောက်စိတ်ကန်းတစ်ခုဖြစ်လာမှာပါမူလကစီစဉ်ခဲ့တဲ့အတိုင်းမဟာဗျူဟာစိတ်ကန်းတစ်ခုလို့ကျွန်မမထင်ပါဘူးဘာကြောင့်လဲဆိုတော့အခုမူတစ်ကိုအဆင့်40လုံးနေတာဖြစ်ပါတယ်ပထမဆင့်ကတိတ်သေးပါတယ်။ကျွေးမီကိစ္စကိုလည်းယင်းနှိမ့်နယ်သူတွေကကင်တွယ်ရတာဖြစ်ပါတယ်။ပြီးတော့အဆင့်တစ်ဆင့်စီဟာရေရှည်တည်တံ့ပြီးတော့အကျိုးရှိမှနောက်တစ်ဆင့်ကိုတက်နိုင်မှာဖြစ်ပါတယ်။အထူးစီးပွားရေးဇုံကတော့စီးပွားရေးကုန်သွယ်ရေးစတာတွေဖွံ့ဖြိုးရေးအတွက်ဖြစ်ပြီးတော့မြန်မာပြည်ဖြတ်အဝေးပြေးလမ်းနဲ့အတူလာမဲ့ရထားလမ်းအတွက်အကြောင်းပြစရာလည်းဖြစ်ပါတယ
်။ရှင်းရှင်းပြောရင်မြန်မာပြည်သူတွေဟာတရုတ်ကိုမကြိုက်ရဘူး။အမေရိကန်ကိုတရုတ်နဲ့ဆိုင်ရင်ပူပြီးတော့နှိမ့်သက်ကြပါတယ်။ဆိုတော့ဒီညမှာမြန်မာနိုင်ငံတရုတ်ဘက်ကိုသိရောက်မတော့အမေရိကန်ကဘာကြောင့်ဝင်မကယ်တာလဲဘာကြောင့်မြန်မာကိုဒီညမှာဝင်မကူသလဲလို့လူတွေကစဉ်းစားကြပါလိမ့်မယ်ပရက်စလာဘာပြောချင်ပါလဲ
Well first you have to consider geography I mean there are certain things that are immutable
ပထမဦးဆုံးပထဝီအနေအထားကိုကြည့်ရမှာပါပြောင်းလဲလို့မရနိုင်ပါဘူးကျမတို့အမေရိကန်ကကမ္ဘာကြီးရဲ့တခြားတစ်ဖက်မှာပါမြန်မာနိုင်ငံနဲ့ကျမတို့ဟာနေဆက်ချင်းရှည်ရှည်လဲလဲထိစပ်နေရမှာမဟုတ်ပါဘူးတရုတ်နဲ့ရာစုနှစ်ပေါင်းများစွာအပြန်အလှန်ထိတွေ့ဆက်ဆံမှုရင်းချေးမှုချေးဆက်နွယ်မှုတွေရှိခဲ့ပါတယ်ကျမတို့နဲ့ကအဲ့လိုမဟုတ်ပါဘူ
းဆိုရင်တောင်တရုတ်ပင်လယ်ကြတော့ဟောတောင်တရုတ်ပင်လယ်လည်းအမေရိကန်နဲ့အဝေးကြီးပဲအဲ့မှာကြတော့အမေရိကန်ကတော်လေးထက်ထက်ဝင်ပါဝင်နေပါလားပရစ်စလာ
We have interest there I don't dispute that but we don't have the same kind of relationship that China has, and we never will because of geography.
ကျမတို့ရဲ့အကျိုးစီးပွားအိမ်မှာရှိနေပါတယ်ဒါကိုကျမမငင်းပါဘူးမြန်မာနဲ့ကျမတို့ကတရုတ်တို့နဲ့လိုဆက်ဆက်ရေးမရှိပါဘူးပထဝီအနေထားကြောင့်နောင်လည်းမရှိနိုင်ပါဘူးဒါပြင်အမေရိကန်ရဲ့ယင်းနှမြုံနယ်မှုတွေကစီးပွားရေးရှူတောင်းကစဉ်းစားတဲ့ယင်းနှမြုံနယ်မှုပါအခုဟာမြန်မာစီးပွားရေးဝန်ကျင်ဟာအမေရိကန်ကုမ္ပဏီတွေလိုအပ်တဲ့အဆင့်မရှိပါဘူးဒါပေမဲ့အခုခါမြန်မာနိုင်ငံမှာအမေရိကန်ယင်းနှမြုံနယ်မှုတွေအများကြီးရှိနေပါတယ်ဥပမာဆဲဖုန်းတာဝါတွေနေဆွမ်းအင်ကုမ္ပဏီတွေစတာရှိပါတယ်။ဒါမှမဟုတ်လွယ်ကူတဲ့စီးပွားရေးဝန်ကျင်တော့မဟုတ်ပါဘူး။ NLD လက်ထက်မှာတိုးတက်လာပေမဲ့လည်းနိုင်ငံတကာအဆင့်မမီသေးပါဘူး။ဒါအပြင်တရုတ်ယင်းနှီးမြုပ်နှံမှုတွေများလာလေလေအနောက်နိုင်ငံတွေစီးပွားရေးလောကဝင်ရောက်ဖို့ခက်ခဲလာလေလေဖြစ်မှာပါ
။မြန်မာနိုင်ငံအနေနဲ့ဒီတရုတ်နဲ့အနောက်နိုင်ငံတွေအထူးသဖြင့်အမေရိကန်တို့ရဲ့အကြမ်းမှာပေါ့လေ။ကိုနိုင်ငံရဲ့အကျိုးစီးပွားကိုလည်းမထိခိုက်စေရအောင်ဘယ်လိုထိန်းချုပ်သွားသင့်လဲဆိုတာကိုပရစီလာအကြံပေးပါဆိုရင်ဘယ်လိုများအကြံပေးချင်ပါလဲခင်ဗျာ
Well it's really a long term question the more that Burma heads towards democracy and
ဒါဟာတကယ်ရင်ရှိကိစ္စတည်းပါမြန်မာနိုင်ငံဟာဒီမိုကရေစီရဲ့အဆောက်အုံတွေများများတည်ဆောက်ပြီးတော့ဒီမိုကရေစီဘက်ကိုရွေးလာလေလေတရုတ်ထက်ပိုပြီးတော့အနောက်နိုင်ငံတွေနဲ့ပိုပြီးတော့နှိစက်လာလေလေဖြစ်လာပါလိမ့်မယ်ပြီးတော့စစ်တပ်နောက်ဆုတ်သွားဖို့လဲလိုပါတယ်သူတို့ကြီးစိုးမှုဟာတိတ်ကိုများပြားထင်ရှားပါတယ်စီးပွားရေးအပေါ်မှာလဲကြီးစွာရိုက်ခတ်ပါတယ်ပြည်ပခတွေကလဲတိုင်းပြည်အနှံ့ဖြစ်နေလို့ယင်းနှမြုံနံဖို့အခက်ခဲဖြစ်စေပါတယ်စစ်တပ်ကလဲပြည်ပခကိုမဖြေရှင်းမဲနဲ့ပိုးပိုးပြီးတော့ကြီးထွားအောင်သာလုပ်နေပါတယ်သူတို့တကယ်ပဲအနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းခြင်းနဲ့ရေရှည်ဆက်ဆံခြင်းနဲ့ဆိုရင်ငြိမ်းချမ်းသောဒီမိုကရေစီလမ်းကိုရှောက်လန်းရပါလိမ့်မယ်
အာကတ်တိုမီယွန်တခုဆက်မေးကြည့်ပါလေဆာဒီအရေဗျာနဲ့ကြတော့အမေရိကန်ကအင်မတန်ပလန်နာပါသင့်နေပါလားတကယ်တော့ဆာဒီအရေဗျာဟာလည်းဒီမိုကရေစီနဲ့အင်မတန်အလှမ်းဝေးပြီးတော့လူ့အခွင့်အရေးခေါင်မာတဲ့အဖွဲ့အစည်းတစ်ခုပါပဲ
I think you've overstated the case I think that it gets a lot of attention
ရှေ့ဒီကိစ္စကိုနည်းနည်းပို့ပြောရလို့ကျွန်မထင်ပါတယ်လူတွေလည်းအထူးအာရုံစိုက်တဲ့ကိစ္စဖြစ်ပါတယ်ဆာဒီနဲ့အမေရိကန်ဆက်ဆံရေးအရေးပါမှုကိုလည်းလူတွေကချဲ့ထွင်ပြီးတော့ပြောကြပါတယ်ဆော်ဒီအာရေဗျဟာကဘာကြီးအတွက်အဓိကရည်နံရရှိစေတဲ့ဒေသဖြစ်ပါတယ်။နှစ်ပေါင်းများစွာလဲမဟာဗျူဟာအချက်ချာအဖြစ်အာရုံစိုက်ခံခဲ့ရတာပါ။ဒါဟာအဆက်မဟုတ်ပါဘူး။လက်ရှိထရမ့်အစိုးရကဆော်ဒီအာရေဗျကိုပို့ပြီးတော့အာရုံစူးစိုက်စရာဖြစ်အောင်လုပ်နေတယ်လို့ကျွန်မထင်ပါတယ်။ဆက်ဆံရေးကပြောင်းလဲလာတာမဟုတ်ပါဘူး။ဒါပေမဲ့ဒီဆက်ဆံရေးဟာကျေပြန့်တဲ့နိုင်ငံရေးဆက်ဆံမှုမျိုးမရှိပါဘူး။သဘောထားတိုက်ဆိုင်မှုမျိုးမရှိပါဘူး။သူတို့ဟာဒီမိုကရေစီမဟုတ်ပါဘူး။ပြဿနာအခက်အခဲကြီးမားတဲ့နိုင်ငံမှာတိတ်ပြီးတော့ထိလွယ်ရှလွယ်တဲ့လူအဖွဲ့အစည်းပါအခြေမခိုင်ပါဘူးရေနံနဲ့ဘေးရင်မိသားစုအပေါ်မှာအခြေခံထားတာပါဒါကြောင့်အမေရိကန်နဲ့ဆော်ဒီဆက်ဆံရေးကိုပိုမတွက်သင့်ပါဘူး
ကိုချောဇန်သားရဲ့မြန်မာရေးတုံ့တက်ချက်ကိုအခုလိုဗုဒ္ဓနေ့ညပိုင်းမှာအစ်ထုံလင်းပေးပြီးမနက်ဖြန်ကြာသာပတိနေ့မနက်ခင်းမှာနောက်တစ်ချိန်နားဆင်နိုင်ကြပါရဲ့ရှင်အခုဆက်ပြီးလူမှုကြမ်းမာရေးအစီအစဉ်ကိုနားဆင်ကြရပါမယ်ရင်သွေးငယ်တွေမှာကြိုတင်ကာကွယ်လို့မရတဲ့ကင်ဆာရောဂါလက္ခဏာတွေတွေ့မြင်ရတဲ့အခါမှာမိဘတွေအနေနဲ့ထိတ်လန့်တုန်လှုပ်နေုံနဲ့မပြီးပါဘူးအချိန်မီကုသမှုခံယူနိုင်ဖို့အတွက်ကလေးကင်ဆာရောဂါကုသပေးနေတဲ့ဆေးရုံကြီးတွေကိုအမြန်ဆုံးဆက်သွယ်ဖို့အရေးကြီးတဲ့အကြောင်းဒေါက်တာတန်စောကတင်ဆက်ပေးထားပါရဲ့ရှင်
ကလေးငယ်လေးတွေဟာကြိုတင်ကာကွယ်လို့မရတဲ့ကင်ဆာရောဂါတွေဖြစ်နိုင်တယ်ဆိုတာကိုသိရှိတဲ့သူတွေအတွက်နှေးပါနေပါသေးတယ်။ကလေးငယ်လေးတွေမှာကင်ဆာရောဂါဖြစ်နိုင်တယ်လို့ထင်မှန်မှားတာကြောင့်ရောဂါဖြေရှာမရဘဲအချိန်လွန်သွားတဲ့ကင်ဆာလူနာကလေးငယ်လေးတွေကိုအများအပြားတွေ့မြင်နေရတာပါ။ကလေးငယ်လေးတွေမှာဖြစ်တဲ့ကင်ဆာရောဂါတွေဟာကြိုတင်ကာကွယ်လို့မရဘူးဆိုပေမဲ့လူကြီးတွေမှာဖြစ်တဲ့ကင်ဆာရောဂါတွေနဲ့နှိုင်းယှဉ်ရင်တော့ကုသပျောက်ကင်းမှုအခွင့်အရေးတွေပုံများနေတာကြောင့်ကလေးငယ်လေးတွေမှာကင်ဆာရောဂါဖြစ်တယ်လို့တန်တရားရှိပြီဆိုရင်ရန်ကုန်နဲ့မန္တလေးကကလေးကင်ဆာရောဂါကုသတဲ့ဆေးရုံကြီးတွေစီကိုဆက်သွယ်စုံစမ်းပြီးစစ်ဆေးကုသမှုခံယူဖို့လိုတယ်လို့ရန်ကုန်မြို့ Helping ကလေးဆေးရုံကြီးမှကလေးထုကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာတော်အေးခိုင်ကပြောပါလဲ
အဲ့လိုကလေးကင်ဆာဖြစ်တဲ့လူတွေကလေးတွေအတွက်ကုသတဲ့နေရာရန်ကုန်ကလေးဆေးရုံကြီးမှာရှိတယ်မန္တလေးကလေးဆေးရုံကြီးမှာရှိတယ်ဗမာနိုင်ငံမှာ2နေရာရှိရပေါ့နော်အဲ့လိုရှိတယ်ဆိုတာကိုလည်းသိစေချင်ပါတယ်အဲ့လိုကုတဲ့ကလေးတွေမှာဆုံးမဝါရဲ့လူတွေလည်းရှိသလိုအခုလိုကောင်းပြီးတော့ယောဂကင်းစင်ပြီးတော့အခုလိုဒီနေ့လိုမျိုးပျော်ရွှင်နေတဲ့ကလေးတွေလည်းအများကြီးရှိတယ်ဆိုတာကိုလည်းအားပေးပြီးတော့အသိပေးချင်ပါတယ်
ကလေးငယ်လေးတွေဟာကင်ဆာယောဂဖြစ်မယ်လို့ထင်မှတ်ထားတာကြောင့်ယောဂအတိနောက်ကျခဲ့ရတဲ့သူတွေဟာမြန်မာနိုင်ငံမှာအများအပြားရှိနေတာကိုတွေ့ရပါတယ်ယူရင်းချင်းစီလဲလဲတဲ့အထီးစူးစမ်းခဲ့ပေမဲ့ ောင်မြင်မှုမရခဲ့တာကြောင့်တာလီလင်းတန်လို့နောက်ကြမှာတည်တဲ့အဖြစ်ဆိုးမျိုးတွေမကြုံတွေ့ရလေအောင်လင်းတန်မြတ်တာလို့ခေါ်တဲ့ Clay Cancer Foundation ကိုတည်ထောင်ပြီးသတိပေးကူညီမှုတွေကိုလှုံ့ဆော်လျက်ရှိတယ်လို့လင်းတန်မြတ်တာ Cancer Foundation ဥက္ကဋ္ဌဖြစ်သူဒေါက်တာဝင်းမာဟန်းကပြောပါတယ
်လင်းတန်ဆိုတာကအမသားလေးဆုံးသွားတဲ့သားရဲ့နာမည်ကိုယူထားတာအဲဒီသားကစဖြစ်ခတဲ့ကသူက Neuroblastoma လို့ခေါ်တဲ့အကျော်အဆက်မှာဖြစ်တဲ့ Cancer ပေါ့အဲ့တော့သူကအဆင့်၄ဆိုတော့မတို့သူ့အမျိုးမျိုးကုဖို့စူးစမ်းရတယ်ဒီရန်ကုန်ဆေးရုံနဲ့ပေါင်းပြီးရောဘန်ကောက်နဲ့ပေါင်းပြီးရောကုဖို့စူးစမ်းရတယ်အဲ့ထိုင်မှာသူကဟိုယိုရင်းချင်းစီလဲပြီးကုလို့ရှိရင်တော့ကြောက်နိုင်စေ50ရာခိုင်နှုန်းလောက်ရှိရဲဆိုတော့အမတို့မျှော်လင့်ထားတာပေါ့နော်အဲ့တော့အဲ့ချိန်တုန်းကအမတို့တငယ်ချင်းမိတ်ဆွေတော်တော်များများအဲ့စေကုသစိတ်ဆိုပြီးသူ့ကိုဝိုင်းပြီးအထွေထွေထဲကြတယ်ဒါပေမဲ့တသားယောဂါရှင်းလာတဲ့အချိန်မှာသူယိုရင်းချင်းစီလဲတာမလုပ်လိုက်ရဘူးအဲ့တော့အဲ့သူ့တဲ့စေကုသစိတ်လေးတွေကိုဖယ်ထားပြီးအမတို့ဒီဖောင်ဒေးရှင်းစပြီးတော့တည်ထောင်ဖြစ်တာ
ကလေးကင်စာယောဂါတွေဟာယောဂလက္ခဏာစပြတဲ့အချိန်မှာကင်ဆာမဟုတ်တဲ့ယောဂတွေကနေခွဲခြားဖို့အချိန်ယူရတာကြောင့်ကင်ဆာယောဂကုသတဲ့ဌာနကိုချက်ချင်းရောက်မလာနိုင်မဲ့ရှိနေတတ်ကြပါဗျ။သွလွန်တူကွေးယောဂဖြစ်တယ်လို့ထင်ပြီးဆေးရုံတင်ရကနေကင်ဆာယောဂဖြစ်နိုင်တယ်လို့သတင်းရရှိခဲ့တာကြောင့် Helping ကလေးဆေးရုံကြီးကိုရောက်လာပြီးကုသမှုတွေကိုအချိန်မီရယူနိုင်ခဲ့တယ်လို့မင်းပြေဆောင်ကျော်ရဲ့မိခင်ဖြစ်သူမတ်ဟီမန်ခက်ဝေကသူ့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပါဗျ
။သူကစဖြစ်တာဖြားတာဖြားတယ်ပြီးရင်မပြောက်ဘူး။ပြန်ပြန်ဖြားတယ်ဘာလို့ကျက်စစ်တပါတိုက်လိုက်လဲခဏလေးပဲအဖျားကကြာသွားလာပြန်ပြန်ပြီးတော့အချိန်မှန်မှန်ပြန်ပြန်တက်လာနောက်ပြီးကြာတော့သူကဖြူပဲဖြူပါဖြစ်လာခလေးရလေအဲ့နဲ့တွလုံတုတ်ကွေးလို့ထင်တာလေအဲ့နဲ့စေုံပို့စေုံပို့တော့တွလုံတုတ်ကွေးပိုးမွေးကြည့်တော့သူကတွလုံတုတ်ကွေးမဟုတ်ဘူးတဲ့ဒါပေမဲ့တွဖြူတွေကများနေတယ်တဲ့အဲ့တွဖြူများရင်လည်းယောဂါနှစ်ခုဖြစ်နိုင်တယ်တဲ့ဆရာကပြောပါတယ်အကြိတ်ကင်ဆာရဲ့တွကင်ဆာရဲ့ဖြစ်နိုင်တယ်တဲ့အဲ့တော့သူအရင်ဆုံး CD ဖတ်လိုက်တယ်ခန္ဓာကိုယ်မှာအကြိုက်တွေပါရှိရဆိုစီတီဖတ်တဲ့အချိန်မှာသူကအကြိုက်တွေပါရင်မရှိဘူးဒါပေမဲ့သူကအသေးနဲ့ဘေးလုံးနဲ့ကြီးတယ်တဲ့အဲ့ဒီအသေးနဲ့ဘေးလုံးကြီးတာအသွေးနဲ့တက်ဆိုင်တဲ့ယောဂါတဲ့အဲ့ဒါနဲ့သူ့နောက်ဆုံးဆရာဝန်ကခြေစီဖောက်မယ်ဆိုဖောက်တော့ခြေစီကခန်းကျင်တယ်တဲ့ခြေစီခန်းကျင်တဲ့လက္ခဏာတဲ့သွေးကင်ဆာဖြစ်နိုင်တယ်တဲ့အဲ့ကြောင့်မို့ဒီဆေးရုံအရင်လွှဲပေးလိုက်တာသွေးကင်ဆာဌာနကိုချက်လာ
ကင်ဆာယောဂါဆိုတာကြောက်စရာယောဂါတစ်ခုဖြစ်ပါတယ်ကလေးကင်ဆာယောဂါတွေမှာတော့လူကြီးကင်ဆာယောဂါတွေနဲ့မတူဘဲပျောက်ကင်းအောင်ကုသနိုင်တဲ့အခွင့်အရေးတွေများတာကြောင့်ရင်သေးမိဘတွေအနေနဲ့လှုပ်ဆောင်တင်တာတွေကိုအများဆုံးလှုပ်ဆောင်ပေးဖို့လိုတယ်လို့ Helping ကလေးဆေးရုံကြီးမှကလေးထုကူဆရာဝန်ကြီးဖြစ်သူဒေါက်တာတင်မျိုးနင်းကပြောပါလေ
ကလေးကင်ဆာတော်တော်များများဟာပျောက်ကင်းနိုင်ဖို့အရန်ကိုရာဂိုင်းတော့များပါတယ်အဲ့တော့ကမ္ဘာအတိုင်းအတာနဲ့ဆိုလို့ရှိရင်ကလေး10ယောက်မှာ10ယောက်ဟာပျောက်ကင်းနိုင်တယ်လို့ဆိုပါတယ်အဲ့တော့ကလေးကင်ဆာဖြစ်ရင်10ယောက်မှာ10ယောက်ပျောက်ကင်းနိုင်တယ်အဲ့ဒီအတွက်ကြောင့်မလို့ကြောက်လို့ရှိရင်လည်းကြောက်ပေမဲ့လည်းကိုလောရမယ့်ဟာလေးတွေကိုဆက်ပြီးတော့မှလှုပ်သွားပါ
ကင်ဆာယောဂါဖြစ်ပြီဆိုရင်ငွေကြေးကုန်ကျမှုတွေများနိုင်တယ်လို့သိရှိထားကြတာပါကလေးကင်ဆာယောဂါဝေနာရှင်တွေအတွက်ကင်ဆာယောဂါနဲ့ပတ်သက်တဲ့ဆေးဝါးတွေကိုနိုင်ငံတော်က80ရာခိုင်နှုန်းထောက်ပံ့ပေးထားပြီးပြည်တွင်းပြည်ပအလူရှင်တွေက20ရာခိုင်နှုန်းထောက်ပံ့ကူညီပေးထားတာကြောင့်ကင်ဆာယောဂါကုသတဲ့ဆေးဝါးတွေအတွက်ငွေကြေးကုန်ကျမှုတွေကိုစိုးရိမ်ပူပန်နေဖို့မလိုဘူးလို့ပမောက္ခဒေါက်တာတော်ကြီးခိုင်ကပြောပါတယ
်ဒီကလေးကင်ဆာတွေကိုဆေးကုတဲ့အခါမှာကင်ဆာဆေးဝါးတွေရဲ့80ရာခိုင်နှုန်းလောက်ကိုနိုင်ငံတော်ကနေပြီးတော့အကုန်ကြခံပြီးတော့ကုသပေးနိုင်ပါတယ်20ရာခိုင်နှုန်းလောက်ကတော့ဆရာမတို့ကနိုင်ငံတကာနဲ့ပြည်ရင်းပြည်ပအလှူရှင်တွေရဲ့ပံ့ပိုးမှုနဲ့ဆရာမတို့ကပြည့်စုံအောင်ပေးနိုင်ပါတယ်။ဒါကြောင့်ကလေးကင်ဆာကုသရတဲ့အခါမှာဆရာမတို့အနေနဲ့ဆေးဝါးကုန်ကြဖို့ကုန်ကြမှုမရှိပါဘူး
။ယနေ့ကလေးတွေမှာကြိုတင်ကာဝေးလို့မရတဲ့ကင်ဆာယောဂါလက္ခဏာတွေတွေ့မြင်ရတဲ့အခါကြောက်လန့်ဆွေးရိမ်မနေပဲကလေးကင်ဆာယောဂါကုသပေးတဲ့ဆေးရုံကြီးတွေစီကိုအများဆုံးဆက်သွယ်ပြီးတွားရောက်ကုသမှုခံယူဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်။ကျွန်တော်တန်စောပါ။
ထပ်တန်းစားအစည်းအဝေးထုတ်လွှင့်ပေးနေတဲ့လူလူနဲ့ကျမရဲ့အစည်းအဝေးကိုနားဆင်ကြကြရတာပါရှင်ဒီအစည်းအဝေးကိုမနေ့ကကြာသာပတိနေ့မနေ့ခင်းမှလည်းနောက်တစ်ချိန်နားဆင်နိုင်ပါတယ်အခုဆက်ပြီးကိုရနိုင်စီစဉ်တင်ဆက်ပေးနေတဲ့တပတ်အတွင်းအကစားသတင်းလွှာကိုလည်းနားဆင်ကြရအောင်ပါရှင်
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်စပိန်စူပါဖလားဘောလုံးပွဲမှာတော့ Real Madrid အသင်းနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ် Serena Williams ကတော့ Auckland Classic Tennis ပြိုင်ပွဲကိုနိုင်ရပြီးတော့၃နှစ်အတွင်းမှာသူမရဲ့ပထမဆုံးချန်ပီယံဆုကိုရရှိသွားပါတယ်ကမ္ဘာကြက်တောင်ချန်ပီယံ Kanto Momota ဟာမလေးရှားနိုင်ငံကရင်တိုင်းမှုအတွင်းမှာဒဏ်ရာရသွားခဲ့ပါတယ်ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာပေးစူပါဘလားဘောလုံးပွဲမှာတော့ Real Madrid အသင်းကနိုင်ရပြီးချန်ပီယံဖြစ်သွားပါတယ် Madrid မြို့ကနှစ်သင်းဖြစ်တဲ့ Real နဲ့ Atletico Madrid တို့ရဲ့ Super Bowl Final ကို Saudi Arabia နိုင်ငံမှာတနင်္ဂနွေနေ့ကကစားကြတာမှာနှစ်သင်းစလုံးအချိန်ပိုပြီးတဲ့အထိ
ဂိုးမသွင်းနိုင်တဲ့ကြောင့် penalty ခံကြတာမှာ Real Madrid အသင်းက၄ဂိုးတကူနဲ့နိုင်ပြီးတော့ champion ဖြစ်သွားပါတယ်။အခုလို super flop ကိုအနိုင်ရလိုက်တာနဲ့ပတ်သက်ပြီး Real Queen လဲလူ Tony Cruz ကတော့
para ganar títulos como hoy o lo que falta bueno siempre tienes que
ဒီလိုမျိုးနိုင်ရဖို့ကျွန်တော်တို့အမြဲတမ်းပူကောင်းအောင်လုပ်နေဖို့လိုပါတယ်ကျွန်တော်ဒီနေ့နိုင်ရပြီမဲ့ဒီရာသီအတွက်ဘာမှနိုင်မရသေးပါဘူးဒါကြောင့်ကျွန်တော်တို့ဆက်ကြိုးစားရမှာပ
ါဒီနေ့ Spain Super Flag ကိုတော့အရင်ကလို Spain ပြည်တွင်း Flag ပူဆွဲတဲ့နှစ်သင်းပဲပြိုင်တာမဟုတ်ပဲပုံစံသစ်နဲ့ပြောင်းချင်းပါတာဖြစ်ပြီးတော့ Spain မှာပြီးပြိုင်မှာပထမနဲ့ဒုတိယရတဲ့နှစ်သင်းအပြင် Spain ရှုံးထွက် Flag Final တက်တဲ့နှစ်သင်းစုစုပေါင်း၄သင်းဘိုးလူကြတာဖြစ်ပါတယ်စတဲ့မှာပဲဘာစလိုနာတိုက်စစ်မှုလူဝဲဆောရက်စာတနင်္ဂနွေနေ့ကညာဘက်ဒူခွဲစိတ်ကုသမှုကိုပြုလုပ်ခဲ့ပါတယ်။ဒါကြောင့်ဆောရက်စာဘောလုံးပွဲတွေကနေလေးလလောက်နားယူရမှာဖြစ်တယ်လို့ဘာစလိုနာအသင်းကပြောပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီယာလိဂ်မှာတော့ဒီတစ်ပတ်မှာလီဗာပူးနဲ့စပေါ့စ်တို့တွေ့ခဲ့ကြပြီးလီဗာပူးကဘရာဇီးလ်တိုက်စစ်မှုဖာမီနိုသွင်းတဲ့တကူတွေနဲ့နိုင်သွားပါတယ်။လီဗာပူးသွင်းဟာဒီပွဲနိုင်လိုက်တဲ့အတွက်20ပွဲမှာပွဲ20နိုင်တပွဲစီ61မှတ်နဲ့အင်္ဂလိပ်ဘောလုံးသမိုင်းမှာ21ပွဲအတွင်းမှာအမှတ်အများဆုံးရတဲ့အသင်းဖြစ်တဲ့စံချိန်တင်လိုက်ပါတယ်။ဒါကြောင့်လီဗာပူးအနေနဲ့ရှုံးပွဲမရှိကစားပြီးတော့အမှတ်အများဆုံးအသင်းဖြစ်တဲ့စံချိန်တင်မလားဆိုပြီးတော့လည်းအားလုံးကစိတ်ဝင်စားနေကြပါတယ်။ဒီတစ်ပတ်မှာမန်စီးတီးကလည်းအက်စတန်ဗီလာကို6-9တကူနဲ့နိုင်သွားပြီးတော့ဒုတိယနေရာကိုရောက်လာပါတယ်။ဒီပွဲမှာမန်စီးတီးကအာဂျင်တီးနားတိုက်စစ်မှုအဂွေရိုက3-0သွင်းပြီးတော့ပရီးမီးယားလိဂ်မှာစုစုပေါင်း189ဂိုးနဲ့ပြိပကနေလာကစားတဲ့ဘောလုံးသမားတွေထဲမှာဂိုးအများဆုံးသွင်းတဲ့သူဖြစ်တဲ့စံချိန်တင်လိုက်ပါတယ်။အဂွေရိုမတိုင်ခင်ကတော့အာဆနယ်တိုက်စစ်မှုအွန်ရီက185ဂိုးနဲ့ပြိပဘောလုံးသမားတွေထဲမှာဂိုးအများဆုံးသွင်းသူဖြစ်စံချိန်တင်ထားတာပါ။တင်နစ်ပြိုင်ပွဲတွေဘက်ကိုလျှောက်ရင်တော့ Serena Williams တယောက်နယူးဇီလန်မှာချင်းပါတဲ့ Auckland Classic တင်နစ်ပြိုင်ပွဲမှာပိုဆွဲပြီးတော့၃နှစ်အတွင်းပထမဆုံးချန်ပီယံဆူဖလာကိုရသွားပါတယ်။တနင်္ဂနွေနေ့ကကစားတဲ့ Final မှာ Serena ကတနိုင်ငံဒေသ Jessica Pegula ကို 6-3-6-4 နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါ။ဒါဟာ Serena တွက်တော့2019 Australia Open မှာပိုဆွဲပြီးနောက်ပိုင်းပထမဆုံးအကြိမ်ပိုဆွဲတာဖြစ်ပါတယ်။နောက်ထပ်တင်နစ်သတင်းတစ်ခုကတော့အခုနှစ်မှာပထမဆုံးအကြိမ်ဖြစ်တဲ့ကျင်းပါတဲ့နိုင်ငံလိုက် ATP တင်းနစ်ပြိုင်ပွဲမှာတော့ Serbia ကစပိန်ကိုနိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Australia နိုင်ငံမှာကျင်းပါတဲ့ဒီ ATP Plus Tennis နောက်ဆုံး Final မှာ Serbia ကစပိန်ကိုနှစ်ပွဲတစ်ပွဲနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါ။တူးချင်းကစားတဲ့ပွဲမှာစပိန်က Bautista Agut က Serbia က Djokovic ကိုနိုင်ပြီးကမ္ဘာစစ်တဲ့ Nadal နဲ့စစ်နဲ့ Djokovic တို့ပွဲမှာတော့ Djokovic က Nadal ကို 6-6 နဲ့နှစ်ပွဲပြန်ပြန်နိုင်ပြီးတော့နောက်ဆုံးနှစ်ယောက်တွဲပွဲမှာလဲ Serbia က Djokovic နဲ့ Trisky တို့အတွဲကစပိန်ကFeliciano Lopez နဲ့ Pablo Carreño Busta တို့ကိုနိုင်သွားတာကြောင့် Serbia ကနှစ်ပွဲတစ်ပွဲနဲ့နိုင်ပြီးတော့ Champion ဖြစ်သွားကြတာဖြစ်ပါတယ်။ဂျပန်နိုင်ငံကကမ္ဘာ့ကြက်တောင် Champion Kanto Momoto တယောက်တော့ Malaysia နိုင်ငံကဝေးပြေးလက်မှာဒလနေကယင်တိုင်းမှုဖြစ်ပြီးတော့အဆင်ုံတင်လိုက်ရပါတယ်။ Momoto ကတော့နှခေါင်းယူဂျိုပြီးမျက်နှာမှာဒဏ်ရာရသွားတာကြောင့်ဥထွာကြားရဆေးုံမှာတင်ထားရပါတယ်။ဒါနဲ့ပတ်သက်ပြီး Malaysia ကျန်းမာရေးဝန်ကြီး Ahmad ပြောတာကတော့
Apeng Mosos Butkan seperti mana saya mendapat maklumat daripada pengarah daripada attending
position pro ko kuta pe ni de tamaro gc ka ni ya de tadin ya ro di yin tai mu ma dan ya ke tu a long ye a chin ni ya pon man ti ti nyin nyin shi ba de ultra ja ya sei yo ne chano ru a ko long ga tru ko a kaung so kuta pe ni aun saung ye ni ba de
momoda ha malaysia master chat taw pyan mwe ma bo swae bi malaysia ka ni pyan bo le sait ko a twa ma yin tai mu phit khe da ba di yin tai mu twin car driver ti song twa bi lo momoda a pa wen le yaw le dan ya ya twa khe ba de အီရန်နိုင်ငံရဲ့တူဒီသောအမျိုးသမီးအိုလံပစ်ဆုရှင်ခမီးယားအလီဇာရာကတော့အီရန်နိုင်ငံကနေထွက်ပြေးပြီးတော့တခြားနိုင်ငံမှာခိုးလုံလိုက်ပါပြီ။သူဘာကြောင့်အခုလိုခိုးလုံလိုက်တာပါလဲ။သူကတော့အီရန်မှာအမျိုးသမီးတွေပေါ်ဖိနှိပ်မှုတွေကြောင့်လို့ပြောပါတယ်။သူကဖိနှိပ်ခံအီရန်အမျိုးသမီးတန်ပေါင်းများစွာတဲ့ကတယောက်ဖြစ်တယ်လို့လဲသူရဲ့ Instagram လူမှုကွန်ရက်ကနေပြောထားပါတယ်။တိုက်ကွန်းဒိုကစားသမားဖြစ်တဲ့ဒီအလီဇာရာဟာ2016 Rio Olympic မှာကျေးဇူးသိရခဲ့သူဖြစ်ပါတယ်။သူကတော့ဘယ်မှာခိုးလုံတယ်ဆိုတာမပြောပေမဲ့အီရန်နိုင်ငံရဲ့ဒီ ISNA သတင်းဌာနကတော့သူဟာနယ်သာလန်နိုင်ငံမှာခိုးလုံသွားတာဖြစ်တယ်ဆိုပြီးတော့ဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းအီရန်ဆိုရက PR ပေးတာတွေကြောင့်အီရန်နိုင်ငံကကစားသမားတွေဟာအခုလိုပဲတခြားနိုင်ငံတွေမှာခိုးလုံတာတွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကတော့အီရန်ကဂျီရိုကစားသမားစာအိမိုလာယီဟာဂျာမနီနိုင်ငံမှာခိုးလုံခဲ့ပြီးတော့
အီရန်နိုင်ငံကဘောလုံးဒိုင်လူကြီးအာလီယာဖာဟာနီဟာလည်းမနစ်ကဩစတြေးလျနိုင်ငံမှာခိုးလုံခဲ့တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရအားသာကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ဗျာ
9/9 season တိဆက်ပေးနေတဲ့အားကစားသတင်းလွှာကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြား season တွေကို Democratic မြန်မာတန် DPP ရုပ်သံလိုင်းကနေပြီးတော့လည်းဖန်ယူကြည့်ရှုနိုင်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 70နဲ့ Mia 73ကနေပြသတဲ့ minute 30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေပြင်သတင်းဆောင်ပါတွေတွေ့ဆုံမေးမြန်းခန်းတွေနဲ့သတင်းပတ်ဆင်ကဏ္ဍတွေကို DPP ရုပ်သံလိုင်းကနေပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်။
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ VOA ရဲ့ဗုဒ္ဓနေ့ညပိုင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။မနေ့ကကြာသာပတင်းနေ့မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်စီစဉ်တွေကို line meter 32 kHz 9335 line meter 40 kHz 9483ည line meter 48 kHz 6153ညနဲ့ဒုတိယနာရီဝက်မှာ line meter 190 kHz 1505တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုဗုဒ္ဓဟူးနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါမယ်ရှင်
။အမေရိကန်သမ္မတလောင်းဖြစ်ဖို့ကြိုးစားနေကြတဲ့ဒီမိုကရက်ပါတီကိုယ်စားလှယ်ရဲ့စကားဆက်ထိုးပွဲမှာနိုင်ငံသားရဲ့မူဝါဒဆေးရေးကိစ္စနဲ့အကြမ်းမရေးဆောင်ရှောက်မှုကိစ္စတွေကိုအခြေတင်ဆွေးနွေးညှင်းခုံခဲ့ကြပါတယ်။ Republican သမ္မတဒေါ်နယ်ထရမ့်ကိုအနိုင်ရအောင်ဘယ်လိုလုပ်မလဲဆိုတာကိုအပြိုင်ဆိုင်အနိုင်လူပြောခဲ့ကြသလိုအရှိအလေပိုင်းကိုဆေးလွတ်ထားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုသူတို့သာရွေးကောက်ခံခဲ့ရရင်ပြန်ခေါ်မယ်လို့ကိုယ်စားလှယ်တွေကပြောဆိုခဲ့ကြပါတယ်။အမေရိကန်အောက်လွှတ်တော်ကသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲထားတဲ့ပုံမှန်တွေကိုအထက်လွှတ်တော်မှကြားနာစစ်ဆေးနိုင်ရေးလွှဲပေးတဲ့မတင်ကိုအောက်လွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်မှဖြစ်ပါတယ်။ကြားနာစစ်ဆေးမှုအတွက်အောက်လွှတ်တော်ကိုစားပြုမန်နေဂျာ9ယောက်ကိုလည်းအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအခုသတင်းကြေညာနေတဲ့အချိန်မှာပဲကြေညာပါတယ်။သူတို့ထဲမှာတော့ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ဖ်နဲ့တရားရေးကော်မတီဥက္ကဋ္ဌဂျယ်ရယ်နက်ဒယ်လာတို့ပါဝင်ပါတယ်။ဒီအထက်လွှတ်တော်ကြားနာပွဲမှာတက်တဲ့တွေကိုမခေါ်ဘူးဆိုရင်ဖွဲ့စည်းပုံနဲ့ညီမမဟုတ်ဘူးဆိုတာကိုလည်းအောက်လွှတ်တော်ဥက္ကဋ္ဌကထပ်မံပြောကြားခဲ့ပါတယ်။သမ္မတထရမ့်တရားစွဲခံရတဲ့အမှုကိုအထက်လွှတ်တော်မှရှေ့တစ်ပတ်အင်္ဂါနေ့မှစတင်ကြားနာစစ်ဆေးမှဖြစ်ပြီးတော့သတင်းပတ်နဲ့ချီကြမယ်လို့မျှော်လင့်ရပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြား18လကြာကုန်သွယ်ရေးအငင်းပွားနေတဲ့ကိစ္စတချို့ပြေလည်စေမဲ့ကနအူးသဘောတူစာချုပ်တစ်ခုကိုဒီကနေ့လက်မှတ်ရေးထိုးမှဖြစ်ပါတယ်။သမ္မတထရမ့်နဲ့တရုတ်ဒုဝန်ကြီးချုပ်လျူဟီရိုအင်ယူရောမှကုန်သွယ်ရေးစာချုပ်လက်မှတ်ထိုးမှပါပထမအဆင့်ကုန်သွယ်ရေးသဘောတူညီမှုတွေထဲမှာအမေရိကန်ကုန်ပစ္စည်းတွေကိုတရုတ်ကပို့ပြီးဝယ်ယူဖို့တရုတ်နိုင်ငံတွေကပြပကုမ္ပဏီတွေရဲ့အဆင့်ပြင်းဤပညာတွေကိုတရုတ်ကအတင်းအကျပ်ဒီလွှဲပြောင်းရယူတဲ့လုပ်ရက်တွေရပ်ဖို့နဲ့တရုတ်ကိုလာတဲ့ကုန်တွေဈေးသက်သာအောင်ငွေကြေးချေလဲရီမလုပ်ဖို့ဆိုတဲ့အချက်အလက်တွေပါဝင်ပါတယ်။2015ခုနှစ်ကရရှိထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်ရဲ့ရှေ့ရေးဟာဥရောပအပေါ်မူတည်နေတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇာရီဖ်ကဒီကနေ့ပြောကြားလိုက်ပါတယ်ရှင်။
ဗုဒ္ဓဟူးနေ့ညပဲထိတ်တန့်ရောက်နေတဲ့ VOA ရဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Dexter Wendy Red ဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ တနအိစာအစီအစဉ်အစဆုံးကိုအတန်လွင့်ချိန်ပြီးပြခြင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်လည်နိုင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.